Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အတန်းကနေ2016ခုနှစ်အောက်တိုဘာလ9ရက်တောက်ကြနေမနက်ခင်း VOA အတန်းနှင့်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3240နဲ့49တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်ခင်းအစီအစဉ်မှုကကျမစုမပါရှင်
။မင်္ဂလာပါရှင်။ကျမနန္ဒာချမ်းမှာသတင်းတွေကိုတော့ခင်မျိုးသက်နဲ့တူညညပေးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဥတီရွေးလျားလာနေတဲ့မက်သျူးဟာရီကိန်းမုန်တိုင်းဟာအရေးပေါ်ညညထားသလိုကြိုတင်ပြင်ဆင်မှုတွေလည်းလှုပ်ဆောင်နေကြပါတယ်။ပါကစ္စတန်နိုင်ငံမှာဂုံတိုက်ခါအတွက်တပ်ဖြတ်မှုလို့ခေါ်တဲ့တပ်ဖြတ်မှုကျူးလွန်သူတွေကိုအပြစ်ကနေလွတ်မြောက်စေနိုင်တဲ့အချက်ကိုဖယ်ရှားတဲ့ဥပဒေတရက်ပြဋ္ဌာန်းလိုက်ပါပြီ။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနေ့ပြောပြဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီမနက်ခင်းသောတာရှင်နေနာဆင်ရမယ့်သတင်းမျိုးတွေထဲမှာဆိုရင်တော့မြန်မာနိုင်ငံတွင်းကလူခွေချိုးဖောက်မှုတွေကိုကာကွယ်နိုင်မှုအတွက်လူခွေကော်မရှင်ကိုဘလို့များပြန်ပြီးတော့လုပ်တင်ပါတယ်လဲဆိုတာကိုတော့
လူခွေကော်မရှင်တစ်ခုလုံးကိုပြန်လဲတုံးတက်ပြီးတော့အစ်စ်ပြန်ဖွဲ့တည်ရှင်တယ်။ဖွဲ့တဲ့ခါမှာလည်းတကယ်လူခွေနဲ့ပတ်သက်ပြီးတော့အတွေ့အကြုံများတဲ့လူတွေ
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေရဲ့အခြေအနေနောက်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာကလင်းငယ်တွေထိခိုက်ဒဏ်ရာရမှုနောက်ဆက်တွဲအခြေအနေနဲ့မုံတိုင်းပင်းကြောင့်အရေးပေါ်အခြေအနေကြီးညာထားရတဲ့အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာတော့အဆိုးဝါးဆုံးမုံတိုင်းပင်းကလွတ်အောင်အမေရိကန်ရောက်မြန်မာတွေဘာတွေပြင်ဆင်နေကြသလဲဆိုတဲ့သတင်းတွေကိုသတင်းတွေပြီးနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့တောက်ကြမနက်ခင်းအတွက်နောက်ဆုံးရသတင်းတွေကိုမန္တနာချမ်းနဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးပါမယ်ရှင်။
ဟာရီကိန်းမုန်တိုင်းမက်သျူးရဲ့ဗဟိုချက်ဟာမကြခင်မှာ Grand Bahama ကျွန်းပေါ်က Freeport မြို့ကိုဝင်ရောက်တော့မှာဖြစ်ပြီးတော့ American ပြည်ထောင်စု Florida ပြည်နယ်မှာလည်းအန်ဒီရဲ့ကြီးမားလို့တဲ့အထိဝင်ရောက်တိုက်ခတ်နိုင်တယ်လို့ American မြို့သား Hurricane မုန်တိုင်းဌာနကသတိပေးနေပါတယ်။ Bahama နိုင်ငံရဲ့အနောက်ဘက်မှာရှိတဲ့ Florida ပြည်နယ်ကိုရောက်လာမဲ့မုန်တိုင်းဟာပြင်းအဆင့်၄မှာရှိနေလိမ့်မယ်လို့လည်းမိုးလေဝသခန့်မှန်းသူတွေကပြောပါတယ်။မြောက် Carolina ပြည်နယ်အထိကန်ယိုရန်ဒေတာတွေမှာနေထိုင်သူတွေကိုလည်းမုန်တိုင်းအန္တရာယ်သတိပေးချက်ထုတ်ပြန်ထားပါတယ်။ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကတော့လွန်ခဲ့တဲ့နှစ်ရက်ကလေးကပြည်နယ်ရင်းကဒေတာခံတွေအနေနဲ့မုန်တိုင်းအန္တရာယ်ကိုအလေးနက်ထားဖို့ထပ်တလဲလဲတိုက်တွန်းခဲ့တာဖြစ်ပါတယ်။ကြာသပတေးနေ့ကပြည်နယ်ရင်းကလူပေါင်းတသန်းခွဲလောက်ကိုဘေးလွတ်ရာတင်းရှောင်ဖို့ဒီသတိပေးချိန်မှာလဲဘာစင်ကြီးမှပေးမနေပဲအ мян ဆုံးထွက်ခွာကြဖို့ထပ်မံသတိပေးခဲ့ပါတယ်။မုန်တိုင်းကြောင့်မလို့တည်နိုင်တယ်လို့တော့ပွန့်ပွန့်လင်းလင်းသတိပေးပြောဆိုခဲ့တာဖြစ်ပါတယ်။ဟေတီနိုင်ငံမှာတော့ဒိုမီနီကန်သမ္မတနိုင်ငံနဲ့အတူပိုင်ဆိုင်တဲ့ Hispaniola ကျွန်းကို Hurricane Matthew အင်္ဂါနေ့ကဝင်ရောက်တိုက်ခတ်ခဲ့ရာကလူပေါင်း108ယောက်သေဆုံးခဲ့ပါတယ်။ဒီအတွက်လဲမုန်တိုင်းဝင်ရောက်တဲ့ Caribbean ဒေသမှာသေဆုံးသူစုစုပေါင်း114ယောက်ထက်မနည်းရှိသွားပြီဖြစ်ပါတယ်။ပြင်းအဆင့်၄ရှိတဲ့ Hurricane မုန်တိုင်းဟာကမ္ဘာအနောက်ဘက်ခြမ်းကအစင်ရဲဆုံးတိုင်းပြည်တစ်ခုဖြစ်တဲ့ Haiti မှာ52နှစ်အတွင်းအပြင်းထန်ဆုံးလည်းဖြစ်ခဲ့ပါလေရှင
်။ Syria နိုင်ငံမှာဒီသတင်းပတ်အစောပိုင်းကမဟာမိတ်တပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့် Al-Qaeda အဖွဲ့ရဲ့ထင်ရှားတဲ့ခေါင်းဆောင် Abu al-Faraj al-Masri တေဆုံးသွားပြီဖြစ်ကြောင်း American Pentagon စစ်ဌာနချုပ်ကအတည်ပြုလိုက်ပါပြီ။တနင်္လာနေ့က Idlib မြို့နားမှာ American ရဲ့လေကြောင်းတိုက်ခိုက်မှုကနေတေဆုံးသွားတာဖြစ်ကြောင်း Pentagon ပြောခွင့်ရ Peter Cook ကကြေညာပြင်းနေမှာပြောပါတယ်။ဒါ့အပြင် al-Masri ရဲ့တေဆုံးမှုဟာ Al-Qaeda အဖွဲ့ထိပ်ပိုင်းခေါင်းဆောင်မှုအကြီးကျယ်ထိခိုက်သွားစေတယ်လို့သူတို့ရဲ့ပြည်ပမှာတိုက်ခိုက်ဖို့ကြံစည်နိုင်စွမ်းကိုလည်းပြက်ပြားစေတယ်လို့ပြောပါတယ်။ al-Masri ဟာတေဆုံးသွားပြီဖြစ်တဲ့ Al-Qaeda ခေါင်းဆောင်ဟောင်း Ayman El Zawahiri ရဲ့ယုံကြည်အားထားသူပါ။တင်းလာနေ့လေကြောင်းတိုက်ခိုက်မှုပြီးတေဆုံးတာဖြစ်ပေမဲ့တကယ်တေဆုံးမှုရှိမှရှိတေချောင်လုံနေရတာမို့၃ရက်ကြာခဲ့တယ်လို့လည်းပြောပါတယ်။နောက်နိုင်တော်ချာမှာတော့ serious ဆိုတာထိန်းချုပ်ထားတဲ့ data မှာလေကြောင်းဓာတ်မို့ဒုံးကျည်ပြက်ကတ်တိုက်ခိုက်မှုတစုံတရာလှုပ်ဆောင်တာဟာ Syria မှာရှိတဲ့ Russia ဝန်ထမ်းတွေကိုရှင်းရှင်းလင်းလင်းပဲချိန်ချောက်တာဖြစ်ကြောင်း Russia ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဗိုလ်ချုပ် Igor Konashenkov ကမော်စကိုမှာသတင်းတောက်တွေကိုပြောပါတယ်အလက်ပြိုမြင့်မှာအဝိုင်းခံရတဲ့မြို့က 2,900 ခွဲရှိနေပြီးအဲ့ဒီမှာဆူဝါရက်စစ်တဲ့စီးတိုက်ခိုက်မှုတွေပုံမှန်လုပ်နေကြတာကြောင့်ဒီမြို့အရှေ့ပိုင်းဒေသကဒီနှစ်ကုန်လောက်လာမှာပဲလုံးဝပျက်စီးသွားနိုင်တယ်လို့ကုလသမဂ္ဂအထူးတန်တမန်ကချက်သပရင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်ကုလသမဂ္ဂအတွင်းရေးမှူးချုပ်အဖြစ်ပေါ်တူဂီဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတာရက်စ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကတရားဝင်ရွေးချယ်အတည်ပြုလိုက်ပြီးဖြစ်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာဗုဒ္ဓဟူးနေ့ကမဲပေးရွေးချယ်ရမှာဝိုင်းရင်နိုင်ငံရေးသမားလည်းဖြစ်တနမန်လည်းဖြစ်တဲ့မစ္စတာဂူတာရက်စ်ကထောက်ခံမဲ73မဲကန့်ကွက်သူမရှိကြားနေမဲ2မဲနဲ့အပြတ်အသတ်နိုင်ရရှိခဲ့တာဖြစ်ပါတယ် ကြာသာပတင်းနေ့မှာတော့လုံချောင်ရဲကောင်စီကမစ္စတာကူတာရက်စ်ကိုတရားဝင်မဲပေးရွေးချယ်အတည်ပြုခဲ့ပြီးဒီအတည်ပြုချက်ကိုကုလသမဂ္ဂအထွေထွေညီလာခံကြီးကိုတင်ပြခဲ့ပြီးတော့နောက်သတင်းပတ်ထဲမှာအထွေထွေညီလာခံကြီးကနေတရားဝင်ထပ်မံကြေညာပေးမှာဖြစ်ပါတယ်။မစ္စတာကူတာရက်စ်ကတော့မဲပေးရွေးချယ်တဲ့နယူးယောက်မြို့မှာရှိမနေပေမဲ့ပေါ်တူဂီနိုင်ငံလစ်စဘွန်မြို့ကနေသူ့ကိုရွေးချယ်မှုပေါ်အထူးပဲကျေးဇူးတင်စကားပြောကြားရင်းနဲ့ဒီကနေ့ကဘာကြီးမှာရင်ဆိုင်နေရတဲ့ပြိပခါတွေအကျန်းဖက်ဝါဒနဲ့လူခွင့်ရချိုးဖောက်ခံရမှုတွေလို့ပြဿနာတွေကိုဖြေရှင်းဖို့လိုအပ်နေတာကိုလည်းအသိအမှတ်ပြုပြောကြားခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးစမတ်တာပါဝါရဲ့ကြာသပတင်းနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ကဘာပြဿနာတွေကိုဖြေရှင်းခဲ့မှုတဲ့မစ္စတာဂူတာရက်စ်ရဲ့များပြားတဲ့အတွေ့အကြုံတွေလိုအပ်တဲ့သူတွေကိုအကူအညီပေးလိုတဲ့စိတ်ဆန္ဒရှိတာတွေကဘာတဝန်းကလေးစားမှုရရှိထားတာတွေကြောင့်မရေရာမှုတွေကျုံနေရတဲ့အချိန်မျိုးမှာကုလသမဂ္ဂကိုကြီးကြပ်ဖို့ဒီလိုပုံကူမျိုးရွေးချယ်ခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စိတ်ချယုံကြည်မှုရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်
။ကုံတွေးကနေရတဲ့အကျိုးမြတ်တွေကိုဂူးတယ်ပို့ပြီးကြဲကြဲပြန့်ပြန့်ဝေးမျှကြရမှာဖြစ်ပြီးတကယ်လို့ဝေးမျှမခံစားပဲကို့အတွက်ပဲအကာအကွယ်ပေးမှုတွေများနေမယ်ဆိုရင်ကမ္ဘာစီးပွားရေးကိုပါထိခိုက်လာနိုင်တယ်လို့ IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့နဲ့ကမ္ဘာဘဏ်ခေါင်းဆောင်တွေကပြောကြားကြပါတယ်။ကုံတွေးရဲ့အကျိုးမြတ်ဟာတိတ်ကြီးမှာပြီးလူသန်းပေါင်းများစွာကိုဆင်းရဲကနေလွတ်အောင်လုပ်ပေးနိုင်မယ်။ကမ္ဘာစီးပွားရေးကြီးထွားမှုအားနဲ့ပြီးနိုင်ငံရေးရာစိတ်ပျက်စရာတွေတိုးနေခြင်းမျိုးမှာနောက်ကျကြမ်းတွေမှာဆွေးနွေးနေသူတွေကတိတ်များနေတယ်လို့ Washington DC မှာ IMF အကြီးအကဲ Christine Lagarde ကသတင်းထုတ်တွေကိုပြောပါတယ်။ကမ္ဘာ့ဘဏ်ဥက္ကဋ္ဌ Jim King ကလည်းလက်ရှိမှာမညီမျှမှုတွေတိတ်ကိုများနေတာဖြစ်ပြီးဒါကကြီးထွားရေးအတွက်အကန့်အသတ်ဖြစ်စေနိုင်တယ်လို့မတည်ငြိမ်မှုကိုလည်းဖြစ်စေနိုင်တယ်လို့ပြောပါတယ်။ကမ္ဘာတစ်လောကထိတ်တန့်စီးပွားရေးဆိုင်ရာတာဝန်ရှိသူတွေ Washington DC မှာစုဝေးပြီးစီးပွားရေးကြီးထွားလာဖို့ငွေကြေးဖောင်းပွားမှုကျဆင်းဖို့နဲ့ကုန်သွယ်တိုးမြင့်လာဖို့နည်းလမ်းနေရှာတဲ့အစီအွေမှာခုလိုပြောတာပါလက်ရှိမှာ EU ဥရောပတမကကနေခွဲထွက်ဖို့ Britain နိုင်ငံသားတွေရဲ့ဖိအားပေးမှုကနေနိုင်ငံတကာဆိုင်ရာနဲ့ကုန်သွယ်ဆိုင်ရာပူးပေါင်းမှုတွေရှိနေကြတာပါဒါအပြင် American တမရရွေးကောက်ပွဲကနေ Republican တမရလောက် Donald Trump ကသူသားတမရဖြစ်ခံရင်ကုန်သွယ်ဆိုင်ရာသဘောတူညီချက်တွေအတွက်တိတိသားသားအပြောင်းလဲတွေဖြစ်အောင်လုပ်မယ်လို့ကြုံဝါနေတာကြောင့်လည်းကုန်သွယ်ဆိုင်ရာစိုးရိမ်မှုတွေပေါ်ပေါက်လာကြတာဖြစ်ပါတယ်
Your American Than မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းဒိုမီတာ32 kHz 9325ဆိုင်းဒိုမီတာ40 kHz 9433ဆိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာဆိုင်းလန့်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတောက်ကြနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်။ပိုလန်နိုင်ငံမှာကိုဝင်ဖြတ်ချမှုတွေအားလုံးနှီးပါးကိုတားမြစ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့အကြီးအကျယ်ကန့်ကွက်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ကြာသပတင်းနေ့မှာလွှတ်တော်ကိုယ်စားလှယ်တွေမဲခွဲပြီးအစီအစဉ်ကိုပယ်ဖြတ်ဖို့ဆုံးဖြတ်လိုက်ကြပါတယ်။ကိုဝင်ဖြတ်ချမှုတားမြစ်မဲ့ဥပဒေကိုပိုလန်လွှတ်တော်ကော်မတီကဗုဒ္ဓဟူးနေ့မှာမဲခွဲဆုံးဖြတ်ပယ်ချခဲ့ပြီးတဲ့နောက်လက်ရရင်လူများစုဖြစ်တဲ့ပါလီမန်အနေနဲ့ကြာသပတင်းနေ့မှာမဲခွဲတဲ့အခါအလားတူဆောင်ရွက်ဖို့တိုက်တွန်းခဲ့ပြီးတဲ့နောက်အခုလိုဆုံးဖြတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ကိုဝင်ဖြတ်ချမှုတားမြစ်ရေးဥပဒေကိုလွှတ်တော်တရက်လုံးကကန့်ကွက်မဲ352မဲထောက်ခံမဲ58မဲနဲ့ပယ်ချဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မတရားပြုကျင့်ခံရမှုဆွေမျိုးသားချင်းသွင်းတော်မှုမိခင်ရဲ့အသက်အန္တရာယ်ကိုချိမ့်ချောက်တဲ့အခြေအနေမျိုးဒါမှမဟုတ်ဒရေသားလောင်းပျက်စီးနေတာမျိုးနဲ့ကြုံရတဲ့အခါမျိုးကလွဲလို့ကိုဝင်ဖြတ်ချမှုတွေပေါ်တားမြစ်တဲ့ဥပဒေကိုပိုလန်နိုင်ငံမှာပြဋ္ဌာန်းပြီးသားဖြစ်ပါတယ်။ဒါပေမဲ့လည်းပယ်ချလိုက်တဲ့ဥပဒေမှာတော့ဘလို့အကြောင်းနဲ့မဆိုကိုဝင်ဖြတ်ချမှုကိုတားမြစ်ထားပြီးတော့ဥပဒေကိုချိုးဖောက်တဲ့အမျိုးသမီးတွေဆရာဝန်တွေအနေနဲ့ထောင်နဲ့၅နှစ်ထိကြာခံရနိုင်ပါတယ်။
ပါကစ္စတန်နိုင်ငံမှာဂုံတိုက်ခါထိခဲ့တဲ့အတွက်တပ်ဖြတ်မှုလို့ခေါ်တဲ့တပ်ဖြတ်မှုကျူးလွန်သူတွေအပြစ်ပေးမခံရဘဲနဲ့လွတ်မြောက်သွားစေနိုင်တဲ့အချက်ကိုဖယ်ရှားလိုက်တဲ့ဥပဒေတည်းကိုပြဋ္ဌာန်းလိုက်ပါပြီ။ပြဋ္ဌာန်းဖို့အတွက်အချိန်တော်ကြာစောင့်ဆိုင်းခဲ့ရတဲ့ဒီဥပဒေတည်းအရကျူးလွန်သူဟာထောင်နဲ့25နှစ်မဖြစ်မနေကြာခံရမှာပါ။အရင်ပြဋ္ဌာန်းထားတဲ့ဥပဒေရအသက်ခံရသူရဲ့မိသားစုဝင်တွေကခွင့်လွှတ်ရင်ကျူးလွန်သူကိုတည်သည့်လွှတ်ပြနိုင်ပါတယ်။အခုဒီလိုတပ်ဖြတ်မှုမျိုးကိုဆန့်ကျင်တဲ့ဥပဒေတည်းပြဋ္ဌာန်းနိုင်ဖို့ဝိုင်းဝန်းစူးစမ်းခဲ့ကြတဲ့လွှတ်တော်အရက်ဖက်ဖွဲ့စည်းတက်ကြွလှုပ်ရှားသူတွေပညာရှင်တွေနဲ့သတင်းမီဒီယာတွေကိုဝန်ကြီးချုပ်နော်ဝတ်ရှရစ်ကချီးကျူးဂုဏ်ပြုကြောင်းကြက်တပရီနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါရတယ်။ပါကစ္စတန်နိုင်ငံမှာမိဘဆွေမျိုးသားချင်းတွေကိုဂုံကြီးညှို့နှောင်လုပ်တယ်လို့ဆွဆွဲပြီးအသက်ခံတဲ့အမျိုးသမီးပေါင်းတစ်နှစ်ကိုယာနဲ့ချီပြီးရှိနေတယ်လို့လူခွင့်ရေးအဖွဲ့ကပြောပါရတယ်။လူမှုမီဒီယာမှာနာမည်ကျော်ကြားတဲ့ကန်ဒီဘလော့ကရဲ့အပြုတ်မှုတွေဟာတိမခံနိုင်လောက်အောင်ဖြစ်နေတယ်လို့ပြောပြီးသူ့ရဲ့အကိုဖြစ်သူကဇူလိုင်လတုန်းကတပ်ဖြတ်ခဲ့တာနဲ့ပတ်သက်ပြီးပါကစ္စတန်နိုင်ငံတွင်းမှာတမကနိုင်ငံတကာမှာပါခေါင်းကြီးပိုင်းသတင်းတွေဖြစ်ရဲပေါင်းများစွာဝေဖန်ရေးသားကြတာပါ
New Delhi မြို့တော်မှာ2012ခုနှစ်တုန်းကကောလိပ်ကျောင်းသူတဦးကိုအုပ်စုလိုက်အရမပြုကျင့်ခဲ့တဲ့ဆဆဝဝအမှုတစ်ခုပေါ်ပေါက်ခဲ့ရာကအမျိုးသမီးတွေအပေါ်လိမ်မိုင်းဆိုင်ရာမတော်မတရားပြုမှုတွေသတင်းစာကောင်းကြီးပိုင်းမှာဖော်ပြခံခဲ့ရတဲ့အိန္ဒိယနိုင်ငံမှာအလိုမတူပဲလိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံရမှုကြောင့်ကလေးရလာခဲ့တဲ့အမျိုးသမီး3ယောက်ရဲ့အကြောင်းကိုဇလန်းစင်ရိုက်ကူးထားတဲ့Pink လို့အမည်ပေးထားတဲ့ Bollywood ရုပ်ရှင်ဇာတ်ကားဟာတနိုင်ငံလုံးကိုရိုက်ခွက်သွားခဲ့ပါတယ်။ရုံတွေမှာကြိတ်ကြိတ်တိုးကြီးကြတဲ့ဇာတ်ကားကအိန္ဒိယနိုင်ငံအနေနဲ့မကောင်းတဲ့အကျင့်စရိုက်တွေအမျိုးသားတွေကြီးစိုးတဲ့လူမှုအတိုင်းဝိုင်းမှာအမျိုးသမီးတွေရဲ့ရွေးချယ်မှုတွေကိုလေးစားဖို့လိုအပ်နေတယ်ဆိုတာကိုမိမောင်းထုတ်ပြသသလိုလည်းဖြစ်ခဲ့ပါတယ်။ဇာတ်ကားထဲမှာအကျိုးဆောင်ရှင်တွေဖြစ်တရုတ်ဆောင်ခဲ့တဲ့ Bollywood နာမည်ကျော်မင်းသားအမီတာဘတ်ချန်ကတော့Pink ရုပ်ရှင်ဇာတ်ကားဟာရုပ်ရှင်ကားတကားတသက်မဟုတ်ပဲလှူရှားမှုတစ်ခုဖြစ်တယ်လို့သူထင်တဲ့အကြောင်းကိုပြောဆိုခဲ့ပါတယ်
။စင်ကာပူနိုင်ငံမှာအထက်12ထက်မြင့်တဲ့တိုက်ခန်းပရင်းပေါအောက်ဖက်အဆင့်လေးကိုရောက်သွားပြီးဘဲမှဆက်သွားလို့မရပဲဖြစ်နေတဲ့အကြောင်းငယ်လေးကိုအောက်ပြုတ်မကြခင်မှာပဲအောင်းအောင်းမြင်းကယ်ဆယ်နိုင်ခဲ့ပါတယ်။ကြောင်လေးဟာပရင်းပေါကချော်ကျသွားတာဖြစ်နိုင်တယ်လို့တနင်္လာနေ့လောက်ကယ်ဆယ်ခဲ့တဲ့ရဲရဲရှိတွေကပြောပါတယ်။ဒုတ်ချောင်းထိန်မှာ short ကွင်းကလေးလှုပ်ပြီးကြောင်လေးဘင်းမှာဆွတ်မယ်အောင်ခက်ခက်ခဲခဲအချိန်ချင်းကြိုးစားခဲ့ရပြီးမှနောက်ဆုံးမှကြောင်လေးကိုကယ်တင်နိုင်ခဲ့တာပါ။စင်ကာပူနိုင်ငံမှာတရိတ်ဆန်ညှဉ်းပန်းနှိပ်စက်မှုကာကွယ်ဆိုင်ရာဖွဲ့ကဒီကြောင်လေးကိုကယ်ဆယ်တဲ့ဗီဒီယိုကိုပြပြီးတိုက်ခန်းနေအင်ရှင်တွေနဲ့သူတို့မွေးထားတဲ့တရိတ်ဆန်တွေအနေနဲ့ကင်းဖို့ဗရင်းပောက်တွေကိုအမြဲပိတ်ထားဖို့ပြောပါတယ
်။နောက်ဆုံးရသတင်းတွေကိုမန္တနာချမ်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြမနက်ခင်းအတွက်သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်။မြန်မာနိုင်ငံတွင်းကလူခွင့်ချိုးဖောက်မှုတွေကိုထိရောက်အောင်ကာကွယ်မပေးနိုင်ဘူးဆိုပြီးနိုင်ငံသားတွေအကြားဝေဖန်မှုတွေဖြစ်နေရတဲ့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်အဖွဲ့ကိုအကုံအစကနေပြန်ပြီးအသစ်ပြန်လည်ဖွဲ့စည်းဖို့လူခွင့်လှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။လူခွင့်ချိုးဖောက်ခံရသူတွေကိုအကာအကွယ်မပေးနိုင်ခဲ့တဲ့ကော်မရှင်အဖွဲ့ဝင်တွေကိုလည်းဥပဒေကြောင့်အရာဆက်ပြီးကင်တွယ်ဖြေရှင်းတင်တယ်လို့အကြံပြုပါတယ်။အသေးစိတ်ဆက်ပြောပြပေးပါမယ်ရှင်။ရန်ကုန်မြို့ကအင်းဝအချုပ်ဆိုင်တွင်လူမမဲမျိုးသမီးငယ်လေးတွေကိုလိုအားကလစာမပေးဘဲကိုလဲအင်ကထိခိုက်ပျက်စီးရတဲ့အထိအင်ရှင်တွေကနှင်းပန်းနှိပ်စက်မှုကနေအစာပြုလို့မြန်မာနိုင်ငံတွင်းကလူခွေချိုးဖောက်မှုတွေကိုမြန်မာနိုင်ငံမျိုးသားလူခွေကော်မရှင်ရဲ့ကင်တွယ်ဖြေရှင်းမှုတွေနဲ့ပတ်သက်လို့အများကမေးခွန်းထုတ်လာပြီးပြင်းပြင်းထန်ထန်ဝေဖန်မှုတွေရှိလာခဲ့တာပါ။မနေ့ကသာပရိနေကတော့နိုင်ငံတော်သမ္မတဦးထင်ကျော်ကနေမြန်မာနိုင်ငံမျိုးသားလူခွေကော်မရှင်အဖွဲ့ဝင်၄ဦးဖြစ်တဲ့ဦးဇော်ဝင်းဒေါက်တာတန်းရွဲ့ဒေါက်တာညံစောဒေါ်မြတ်များတို့ကိုမိမိတို့ရဲ့သဘောဆန္ဒအလျောက်နှုတ်ထွက်ခွင့်ပြုလိုက်ပါတယ်ဒီလိုလူခွင့်ရေးကော်မရှင်အဖွဲ့ဝင်တချို့ကိုနှုတ်ထွက်ခွင့်ပြုရုံမကပဲလူခွင့်ရေးကော်မရှင်အဖွဲ့တစ်ခုလုံးကိုလူခွင့်ရေးနားလည်တဲ့သူဥပဒေရေးရာကျွမ်းကျင်သူတွေနဲ့အကုန်ပြန်ပြီးတော့အသစ်ပြန်လည်ဖွဲ့စည်းလိုက်ခြင်းကသာအကောင်းဆုံးဖြစ်မယ်လို့လူခွင့်ရေးလှုပ်ရှားသူတွေကအကြံပြုပြောဆိုလိုက်ပါတယ်မြန်မာနိုင်ငံလူခွင့်ရေးကော်မရှင်မှာလူခွင့်ရေးစံချိန်စံညွန်းတွေနဲ့လူခွင့်ရေးအကြောင်းကိုသိနားလည်သူပညာရှင်တွေကိုသာခန့်အပ်ထားတဲ့လို့ဩစတြေးလျနိုင်ငံကမြန်မာဒီမိုကရေစီရေးလှုပ်ရှားသူဒေါက်တာမြင့်ချိုကအကြံပြုပါတယ်
မြန်မာနိုင်ငံမှာလူခွင့်ကော်မရှင်ဖွဲ့တုံးကကျွန်တော်တို့ဝေဖန်ခဲ့ပါတယ်အဲ့တော့ကတော့အစိုးရနဲ့နေစာတဲ့ပုဂ္ဂိုလ်တွေကိုပဲအဓိကထားပြီးတော့သူတို့နော်ရွေးချယ်ခဲ့တဲ့တချို့ဒါမှမကန်ဘူးနောက် Paris Principle နဲ့လည်းမကန့်ညီဘူးဆိုပြီးကျွန်တော်တို့ပြောခဲ့တယ်ဒါကြောင့်မို့လို့အခုမြန်မာနိုင်ငံလူခွင့်ကော်မရှင်တော့နှုတ်ထွက်သွားတဲ့ကိစ္စတွေဟာဒါဟာတော့အစတွေကိုနှုတ်ထွက်တင်တဲ့ပုဂ္ဂိုလ်တွေအခုလူခွင့်ကော်မရှင်ထဲမှာပါတဲ့သူတွေအကုန်လုံးဟာအရင်တုန်းကအစိုးရကနေနော်သူတို့တိုက်ရိုက်ပဲခံပြီးလုပ်ခဲ့တဲ့ပုဂ္ဂိုလ်တွေဖြစ်တဲ့တချို့လူခွေကော်မရှင်တစ်ခုလုံးကိုပြန်လဲသုံးသပ်ပြီးတော့အစ်စ်ပြန်ဖွဲ့တည်ခြင်းနဲ့ဖွဲ့တဲ့ခါမှာလည်းတကယ်လူခွေရဲ့နဲ့ပတ်သက်ပြီးတော့တွေ့ကြုံများတဲ့သူတွေဥပဒေပိုင်းကိုနားလည်တဲ့သူတွေလူလူလေးစားခံတဲ့သူတွေနိုင်ငံတကာနဲ့ပတ်သက်တဲ့လူခွေကိစ္စတွေမှာလည်းတွေ့ကြုံရှိသူတွေဖြစ်ဖို့လိုပါတယ်ခင်ဗျ
ဟောင်ကောင်ခြေဆိုင်အာရှလူခွေကော်မရှင် ADRC အဖွဲ့ရဲ့လူခွေရှေ့နေဦးမင်းလွင်ဦးကလည်းမြန်မာနိုင်ငံမျိုးသားလူခွေကော်မရှင်အဖွဲ့တစ်ခုလုံးအစ်စ်ကနေပြန်လဲဖွဲ့စည်းဖို့သဘောတူပါတယ
်ကျွန်တော်အကြံပြုချင်တာတော့မြန်မာနိုင်ငံမျိုးသားလူခွေကော်မရှင်မှာတကယ်တာဝန်ယူမဲ့သူတွေကဥပဒေကိုကောင်းကောင်းနားလည်တဲ့သူတွေဖြစ်ဖို့လိုတယ်ကျွန်တော်ပြည်မှုဆိုင်ရာဥပဒေပါပြဋ္ဌာန်းချက်တွေအပြင်နိုင်ငံတကာစံချိန်စံညွှန်းအနေနဲ့အညီမိစ္ဆာညီမညီဆိုင်ရာကိစ္စရပ်တွေဒါတွေကိုသိကြွနားလည်တဲ့သူတွေပါဝင်တဲ့ဥပဒေကြွန့်ကျင်တဲ့သူဖြစ်မယ်နောက်ပြီးတော့အများပြည်သူလူတွေလေးစားလောက်တဲ့သူဖြစ်မယ်ကောင်းတဲ့ထင်ပေါ်ကြော်ကြားတဲ့သူဖြစ်တယ်ဆိုလို့ရှိရင်တော့ပို့ပြီးတော့လူတွေအနေနဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ပေါ်မှာပုံပြီးအလေးထားပြီးယုံကြည်မှုရှိပါမယ်လို့ကျွန်တော်ကမြင်ပါတယ
်။အရှိတ်ဆက်ပြီးတရားဥပဒေလမ်းကြောင်းအရာဆက်ကင်တွယ်ဖြစ်ရှင်းပေးဖို့ကိုလည်းတိုက်တွန်းကြပါတယ်။လူခွင့်ရေးရှင်နေဦးမင်းလွင်ဦးရဲ့အမြင်ကတော့
ပြည်သူတွေဖြစ်ကျင်တဲ့အတိုင်းသာအပြည့်အဝဖြစ်ဖို့အတွက်ဆိုလို့ရှိရင်တော့ လွတ်တော်ကနေပြီးတော့ဒီလိုမျိုးအနာယူယုံခွင့်ပြုလိုက်ယုံနဲ့မပြီးပဲနဲ့ဖြစ်ရောက်တဲ့အရေးယူမှုလုံးနိုင်ဖို့အတွက်ကိုပို့ပြီးတော့တွန်းအားပေးဆောင်ရွက်တင်တယ်လို့ကျွန်တော်တော့မြင်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်အခုအနာယူသွားတဲ့သူတွေကတတိယကိုပါကြီးအသက်ခံရတဲ့ကိစ္စမှာလည်းအဓိကတာဝန်ရှိတဲ့သူတွေဖြစ်တယ်ဒေါက်တာညောင်စိုးတို့ဆိုတော့နောက်ပြီးတော့တခါဒေါက်ခင်ဝင်းသက်ခံရတဲ့ကိစ္စမှာလည်းတနတ်တိမှန်ပေးဆုံးတဲ့ကိစ္စမှာလည်းအဓိကစုံစမ်းစစ်ဆေးရေးအဖွဲ့တွေကဒီလိုတွေဖြစ်တယ်နောက်ပြီးတော့တခါမြန်မာနိုင်ငံလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့အချုပ်ခံတွဲမှာပြီးဆုံးတာတွေအားလုံးကိုလက်ပြီးတော့စုံစမ်းစစ်ဆေးရတာလည်းဒီလိုတွေဖြစ်တယ်စုံစမ်းစစ်ဆေးပြီးတော့အရေးယူမှုတစုံတရာမလုပ်ခဲ့ဘူးဆိုတာတွေကိုကျွန်တော်တွေ့ရတယ်အဲ့တော့ဓာရီကိုထိထိရောက်ရောက်ကင်တွယ်နိုင်ဖို့ဆိုလို့ရှိရင်တော့ဥပဒေကိုတချွမ်းနာရတဲ့လူတွေဖြစ်ဖို့လိုတယ်လို့ပဲကျွန်တော်ကတော့အဓိကပြောချင်ပါတယ်ခင်ဗျ
။အခုချိန်မှာတော့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်အဖွဲ့ဝင်တွေနှုတ်ထွက်ပေးဖို့လူခွင့်ရေးလှုပ်ရှားသူတွေကဥဆောင်ပြီးပြည်သူတွေရဲ့လက်မှတ်ရေးထိုးမှုတွေနဲ့စာနာထုတ်ပေါ်နေကြတယ်လို့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ကတာဝန်ရှိတဲ့သူတွေကိုထိရောက်စွာအရေးယူပေးဖို့ကိုလည်းလူခွင့်ရေးလှုပ်ရှားတဲ့ရှေ့နေတချို့ကအမှုဖွင့်တရားစွဲဆိုဖို့ပြင်ဆင်နေတယ်လို့ပြည်သူလူထုကနေတဆင့်နဲ့ထိရောက်စွာအရေးယူပေးဖို့အစိုးရကိုတောင်းဆိုနေချိန်လည်းဖြစ်ပါတယ်ရှင်
ဝေရဲ့တောက်ကြမနခင်စီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သတင်းလွှာတွေကိုတင်ပြပေးကြပါမယ်။ကရင်နယ်ခြားစောင့်တပ်ဖွဲ့ BGF နဲ့တိုက်ပွဲတွေဖြစ်နေတဲ့ခွဲထွက် DKBA အဖွဲ့အနေနဲ့ KNU ကရင်မျိုးသားစီယုံဘက်ကိုပြန်လာပူးပေါင်းမယ်ဆိုရင်လက်ခံကြိုးစုံမယ်လို့ KNU ဘက်ကသဘောထားထုတ်ပြန်လိုက်ပါတယ်။ဒီအပေါ်မှာခွဲထွက် DKBA ဘက်ကတရားဝင်တုံ့ပြန်တာမျိုးမရှိသေးပေမဲ့လို့အောက်ခြေအဖွဲ့သားတွေကချင်းကပ်လာတာတွေရှိတယ်လို့ KNU ဘက်ကပြောပါတယ်။ဒါပေမဲ့လည်းအခုချိန်ထိကတော့နယ်ခြားစောင့်တပ်နဲ့ခွဲထွက် DKBA အဖွဲ့တို့ကြားကြိုကြားကြိုကြားတိုက်ပွဲတွေကတော့ဆက်လက်ရှိနေတုံဖြစ်ပါတယ်ဆက်သွဲစုံစမ်းထားတဲ့ရှားဖောင်ပြောပြပေးပါရှင
်တိုးတက်သောကရင်ဗုဒ္ဓဘာသာလက်နက်ကင်တပ်ဖွဲ့ DKBA ရဲ့ခွဲထွက်အဖွဲ့အနေနဲ့ KNU ကရင်မြို့သားအစည်းအရုံးဘက်ကိုပြန်လာပူးပေါင်းမယ်ဆိုရင်လက်ခံကြိုဆိုသွားမယ်ဆိုတဲ့ KNU ရဲ့သဘောထားထုတ်ပြန်ချက်နဲ့ပတ်သက်ပြီးခွဲထွက် DKBA အဖွဲ့ဘက်ကတရားဝင်တုံ့ပြန်မှုတွေမရှိသေးပေမဲ့လည်းလောလောဆယ်အောက်ခြေအဆင့်အဖွဲ့သားတွေကပူးပေါင်းလိုတဲ့သဘောထားနဲ့ချင်းကပ်တာမျိုးတွေရှိနေတယ်လို့KNU တွဲဘက်အတွင်းရမှုတိဘဒုစောတော်တီပွဲက VOA ကိုပြောပါတယ်
အဲထုတ်ပြန်ကြညာချက်အပေါ်အခြေခံပြီးတော့သူတို့ဘက်ကတော့ထူးထူးခြားခြားထုတ်ပြန်မှုတော့မတွေ့ရသေးဘူးသို့တော်လည်းပဲအောက်ခြေဘက်ကတင်းနီးနီးပေါ်လीเนาะသူတို့ချင်းကလာတဲ့ဂျာမျိုးတွေတော့အရေးအောင်တွေ့နေရပါတယ
် KNU ဘက်ကအောက်တိုဘာလ4ရက်နေ့စွဲနဲ့ခွဲထွက် DKB အဖွဲ့ကိုပြန်လက်ခံမယ်ဆိုတော့ထုတ်ပြန်ကြညာချက်ကြောင့်မြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးထားတဲ့ KNU ကရင်မျိုးသားအစည်းအရုံးဟာမြန်မာစစ်တပ်နဲ့ဆက်ဆံရေးထိခိုက်နိုင်မဲ့အလားအလာရှိနိုင်မလားဆိုတဲ့အပေါ်မှာတော့ဘဒူစောတော်တီဘွဲကအခုလိုပြောပါတယ်
။အဲ့ဒါကတော့ထိခိုက်နိုင်စရာအကြောင်းမရှိဘူးလို့တော့ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိအနေထားရကျွန်တော်တို့ကဟို NCA လက်ထိုးထားတယ်။နောက်ပြီးတော့လည်းတစ်ဖက်နဲ့တစ်ဖက်ဖြစ်နေတဲ့ပြဿနာပဲဖြစ်ဖြစ်ပေါ့เนาะအဲ့ဒါတွေကိုတော့ကျွန်တော်တို့ကညှိနှိုင်းပူးပေါင်းဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်ပြောကြောင်မို့ဒီကိစ္စကိုတော့သိပြီးတော့ထိခိုက်စေနိုင်မယ့်ဆက်ဆံမှုမျိုးတော့မရှိဘူးလို့ယူဆတာပဲ
စက်တင်ဘာလအစောပိုင်းကစပြီးတော့ကရင်ပြည်နယ်မဲ့သဘောဒေသအတွင်းမှာမြန်မာအစိုးရစစ်တပ်ကြောထောက်နှောက်ခင်ပေးထားတဲ့ကရင်နယ်ခြားစောင့်တ BGF နဲ့ခွဲထွက် DKB တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဖြစ်ပွားနေတာပါတိုက်ပွဲကြောင့်ဒေသအတွင်းမှာရှိတဲ့ရွာသူရွာသား 9,000 ကျော်နေရာကနေထွက်ပြေးတိမ်းရှောင်ကြရပါတယ်တိုက်ပွဲကြောင့်မြောက်ဥရီမြို့အပါအဝင်နီးစပ်ရာဒေသခံတွေအနေနဲ့လည်းတတိနဲ့တွာလာနေထိုင်ကြရတဲ့အကြောင်းမြောက်ဥရီမြို့ခံတူကအခုလိုပြောပြပါဗျ။
ဟိုလာဟောင်ဘက်မှာခဏခဏကြည့်တယ်လာဟောင်ဘက်တလန်လေးခုကတွာလာတဲ့လာလာဖြစ်ဘက်မှာလေလာဖြစ်ရအစားမလာလာဖြစ်အခုကအချိန်နေရဘာမှဖြစ်သေးတော့ဘာရောဘလို့ဖြစ်လာတော့မသိဘောနော်ဒါဆက်ဘာလို့ဒီမှာဒီနေ့နေရဘယ်တော့ဘယ်တော့ဖြစ်မှာဆိုတော့ဒီမှာမတတ်ပဲဟာကိုမေတ္တာဝဘမှာပဲရှိတယ်သူတို့ကတော့ကုညီတာပေါ့ဒီလူတို့တွေကသူတို့ကုညီတာပေါ့သူတို့ဘုရားကမှာလည်းနားထောင်နေတယ်သူတို့ဘုရားချောင်းမှာလည်းရှိတယ်သူပေါ်ပြီးတော့ရတရားလူမျိုးများတွေမြို့ဆိုတဲ့အဖွဲ့သားနဲ့ရှင်ရတယ်လေဖျားတွေပါလေနောက်တော့စီတွေချိုးပေါ့ဘလုံးပဲဒီမှာကျက်သွန်တွေငရုတ်ကြီးတွေအကုန်လုံးပဲပို့ရဆန်းနေဘာလို့ပြည်ချင်းချင်းဝဲဖွဲ့ကြတဲ့သူများမှလည်းကောက်တွေပါလေမရှိဘူးနိုင်တလားပေါ့နော်ဘယ်လိုချက်ချင်းချင်းဘယ်လိုလူချင်းချင်းလဲ
ကာပေါ်ကားဆိုစင်ဟာပို့တော့ဘာလို့မျိုးကျန်းယူကင်းမျိုးသားစီယုံခေါင်းဆောင်ဘိုင်ဘောရာကွဲလွဲမှုတွေကြောင့်အရင်မူလ DKB အဖွဲ့ဟာ1994ခုနှစ်ဒီဇင်ဘာလမှာ KNU အဖွဲ့တွေကနေခွဲထွက်ခဲ့တာဖြစ်ပါတယ်နောက်ပိုင်းမှာတော့မြန်မာစစ်တပ်ရဲ့ဖိအားပေးမှုကြောင့် DKB အဖွဲ့အတွင်းသဘောထားကွဲလွဲမှုတွေဖြစ်ပေါ်ခဲ့ပြီးနောက်တချို့ကနေကြာဆောင်တအတွင်ပြောင်းသွားခဲ့တာဖြစ်ပါတယ်တချို့အဖွဲ့ဝင်တွေကတော့အခုခွဲထွက် DKB အဖွဲ့ဖြစ်ဆက်လက်ရတည်နေတာပါ ခွဲထွက်တီကေဘီအဖွဲ့ဟာအစိုးရစစ်တပ်နဲ့အပြစ်ခတ်ရဲစဲရေးလက်မှတ်မထိုးရသေးတဲ့ကြမ်းရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထက်ကတဖွဲ့ဖြစ်ပါတယ်။အခုခွဲထွက် DKB အဖွဲ့ကိုပြန်ပြီးလက်ခံသွားမယ်ဆိုတဲ့ KNU ရဲ့သဘောထားထုတ်ပြန်ခြင်းနဲ့ပတ်သက်ပြီးတော့ခွဲထွက် DKB ဘက်ကသဘောထားသိရှိနိုင်အောင် VOA ကစူးစမ်းဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးရှင်။
ရှာဖောင်ပြောပြပေးခဲ့တာပါရှင်ကချင်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါမြမတက်မတော်နဲ့ကချင်လွတ်လပ်ရေးတပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းလက်နက်ကြီးထိမှန်ထားတဲ့ကလေးငယ်နှစ်ဦးဟာတရုတ်နိုင်ငံယူနန်ဆေးရုံမှာခွဲစိတ်ပြီးစီးခဲ့ပေမဲ့လို့ရေရှစ်ဆက်ရေရှည်ကုသနိုင်ရေးကအခက်အခဲရှိနေပါတယ်ဒီဖြစ်ရအပေါ်မှာတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူဖို့ကိုလည်းဆန္ဒပြတောင်းဆိုဖို့ပြင်ဆင်နေပါတယ်ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့နယ်ပူဝမ်ကျေးရွာတွင်လက်နက်ကြီးနှင့်ပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရရှိခဲ့တဲ့ကလေးငယ်နှစ်ဦးဟာတရုတ်နိုင်ငံယူနန်ဆေးရုံမှခွဲစိတ်ပြီးစေဝါကုသခံယူနေစဉ်နောက်ဆုံးအချိန်တွေကိုတော့လူနာနဲ့အတူတပါးတည်းရှိနေတဲ့ကချင်လူမှုကူညီပေးရေးဖွဲ့ခေါင်းဆောင်ရှမ်းမမေရီတောင်ကခုလိုပြောပါတယ်
ကိုအဲ့လက်နေကြီးကြီးရဲ့နေရာဥမာဟိုကျောင်းတွေကဒီဘက်ကပေါင်းနေမှာကြီးရဲ့အဲ့ဒါလက်နေကြီးအခါတော့ထွက်လိုက်ပြီအဲ့ကလေးကအခုချီချီဒီကမတ်တက်ရလို့မရဘူးရမ်းချောင်းလို့မရဘူးဒီအိုးပုံသွားတဲ့ဒီကတော့လက်နေကမင်းနဲ့ပဲကျွန်တော်တို့ဆီကနေလေးထားရတဲ့အခါမှာတော့ပထမအချိန်မှာတော့သူ့ရဲ့ပြင်ပြင်ဖြတ်ထုတ်လိုက်ရတာရှိတယ်ဥမာတော့မှဒီပေါက်တယ်ခုလောက်ရှိတယ်ကလေးကတော့အရန်ကြီးရဲ့အရန်ကြီးရဲ့နားတယ်ဆိုပြီးမှပေါ့နော်ဥမာမှာတစ်ခါကြည့်ဒီ6နာရီကျရင်တစ်ခေါက်ပြန်ပြီးမှကြည့်တယ် operation တစ်ခေါက်
ပြီးခဲ့တဲ့အောက်တိုဘာလ၁ရက်နေ့ကမြန်မာတပ်မတော်ကနေမုံကိုမြို့နယ်ပူဝမ်ကျေးရွာကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့ရမှာနှစ်နှစ်သားကလေးငယ်တူသေဆုံးပြီးဂျန်နဲ့ကလေးနှုကတော့တန်ရာပြင်းထန်ရရှိခဲ့ပြီးအခုလိုသေယုတ်နိုင်ငံဆေးရုံမှာအရေးပေါ်ဆေးဝါးကုသခံနေရတာပါခွဲစိတ်ကုသခံနေရတဲ့ကလေးငယ်တွေရဲ့မိသားစုဟာဆင်းရဲနှွမ်းပါတဲ့သူတွေဖြစ်တဲ့အတွက်ရှစ်ဆက်ကုသနိုင်ရေးမှာခက်ခဲရှိနေတယ်လို့ရှမမေရီတောင်ကခုလိုဆက်ပြောပါတယ
်ဒီပိုင်းအားလုံးကသူတို့ကပြက်လုတ်လက်စားဒီနည်းလုတ်ဒီနည်းစားမှုသားဖြစ်ဖြစ်ပါတယ်ပြောမယ်ဆိုဒီနည်းကဘုံဖြစ်တယ်နဲ့သူတက်ဆံတရားမှမပေါ့ရောက်သွားတာအဲဒီတော့အဲ့ကောင်လုံးဝိုင်းစီအားလုံးကလည်းကြားကြတယ်ဆိုတော့အခုရောရောဆင်မှာတော့ပေါ်ရောက်ရဲ့အချိန်မှာတော့မဒီတရုတ်မြန်မာပြက်စီကအတင်းဆိုတဲ့အဖက်တွေနဲ့သူတို့ညီသားများရှိပါတယ်ဆက်ပြီးတော့အစ်ဒီမြန်လေးနဲ့လာပြီးတဲ့နောက်အင်းတော်ကနေလည်းချုံနေနေနေပေါ့နော်ဒီအဲ့လိုမျိုးပေါ့အဲ့ဒီလောကကဒီရှေးကူတာကိုရှေးလုံးကြီးအတွက်ကတော့ဒီကြာမရှိဒီကောင်နဲ့ရှိတဲ့ဆိုင်မှာရှိတယ
်။မြမတမတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KNU တို့အကြားဖြစ်ပွားနေတဲ့စည်ရေးပဋိပက္ခတွင်ကလေးငယ်၃ဦးထိခိုက်မှုရှိတဲ့အပေါ်မှာဝန်내ကြေကွဲရပြီးအထူးပဲစိုးရိမ်မကင်းဖြစ်ရတယ်လို့ကုလသမဂ္ဂကလေးသူငယ်များရန်ပုံငွေဖွဲ့ UNICEF ရဲ့မြန်မာဌာနရုံးကနေကြေညာချက်ထုတ်ပြန်ထားပါတယ်။လှတ်တလောမှာတော့ KNU ထိန်းချုပ်နယ်မြေထဲမှာတိုက်ပွဲတွေရပ်တန့်နေတယ်လို့မုံကိုဒေသပြစ်ကတ်မှုမှာတမတော်ဘက်ကတပတ်ဆက်ပြစ်ကတ်မှုလို့ KNU ပြန်ကြားရေးရာရှိဒုရယပူမှုကြီးနော်ပူကဆိုပါတယ
်။အမေရိကန်တပ်ဝန်ကြီးမှာတပ်ဖွဲ့ကြီးဖြစ်တာမရှိပါဘူးခင်ဗျ။အောက်တိုဘာဒီနေ့မှာတရားရနောက်ဆုံးတပ်ဖွဲ့ကြီးဖြစ်ပါရ။ချမ်းပြည်မြောက်ဘက်မှာလည်းဟိုအဲ့ဒီမုံကိုပြည်သူလူထုကြီးရဲ့အင်ကဲမှာဒီလည်းနဲ့ကြီးကြီးကနေတရားရနေ့မှာလည်းတပ်ဖွဲ့တော်မဟုတ်ပါဘူး။မြန်မာတပ်မတော်ဘက်ကလည်းသူကတော့မတူပါလို့လည်းနဲ့ကြီးနဲ့လမ်းကြည့်လို့ကျန်တဲ့လမ်းတစ်ခါတည်း
အခုလိုကလေးတငယ်တွေလက်နေကြီးထိမှန်တေဆုံးတန်ရာရတဲ့ဖြစ်ရအတွက်တာဝန်ရှိသူတွေကိုဖော်ထုတ်အရေးယူပေးဖို့ဆန္ဒပြတောင်းဆိုသွားဖို့ကိုလည်းလူမှုဖွဲ့စည်းတွေကနေစီစဉ်နေပါတယ် Generation Wave အဖွဲ့ရဲ့တွဲဖက်သွေးမှုကိုသူရင်ကတော့အလားတူထပ်မံမဖြစ်ဖို့အစိုးရတပ်မတော်နဲ့နှစ်ဖက်တာဝန်ရှိတဲ့သူတွေကိုတောင်းဆိုဆန္ဒဖော်ထုတ်သွားမယ်လို့ပြောပါတယ
်ဒီလိုမျိုးနောက်ထပ်ဖြစ်ကြတဲ့အရာတွေစီစဉ်တာတွေမဖြစ်ဖို့ကျွန်တော်ဒီဟာနောက်ပြီးတော့ဒီလိုဖြစ်သွားတဲ့အရာတွေလည်းနောက်နောက်မဖြစ်ဖို့အတွက်ဒီစုံစမ်းစစ်ဆေးဖော်ထုတ်ပေးဖို့ပေါ့နော်ဒါမျိုးတွေကိုကျွန်တော်တို့ဟိုလက်ဆောင်တာမဆိုးရရနောက်ပြီးတော့တာဝန်ရှိရပေါ့နော်နှစ်ဖက်ဖွဲ့စည်းရတယ်ကျွန်တော်တို့တောင်းဆိုမှာပါကျွန်တော်တပ်မတော်လည်းပါဝင်ပေါ့နောက်ပြီးတော့ဟိုငင်းငင်းရတဲ့ကျွန်တော်တို့ပြစ်ခတ်တွေရက်ဆဲဖို့အတွက်အဲ့လိုမျိုးတွေကျွန်တော်တို့တောင်းဆိုသွားဖို့ရှိပါတယ
် Generation Wave ဖွဲ့ဆန္ဒဖော်ထုတ်ပွဲကိုအောက်တိုဘာလ၈ရက်နေ့ရန်ကုန်မြို့မြို့တော်ခမရှိမှာလှုပ်ဆောင်သွားမှာဖြစ်ပါတယ်။လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာတပ်မတော်တို့ကြားမှာဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခရပ်တန့်ရေးတွေကချင်ပြည်နယ်မြစ်ကြီးနှမ်းမြို့မှာတေရခိုင်ပြည်သူတွေကလည်းဆန္ဒဖော်ထုတ်တောင်းဆိုမှုတွေပြုလုပ်နေကြပါတယ်။မြန်မာနိုင်ငံမှာ23ရာစုပင်လုံညီလာခံကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပပြီးစီးခဲ့ပေမဲ့ကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်ဘက်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေတိုင်းရင်းသားတပ်ဖွဲ့ချင်းချင်းကြားမှာဖြစ်ပွားတဲ့စစ်ရေးတင်းမာမှုတွေလည်းရှိနေသေးလဲဖြစ်ပါတယ်ခင်ဗျာ
ကိုနိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အမေရိကန်ပြည်ထောင်စုဖလော်ရီဒါဘက်ကမုံတိုင်းအခြေအနေပြောပြပေးကြပါတယ်အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုပြင်းအား၄အဆင့်ရှိပြီးတော့ဒီဥတီလာနေတဲ့မက်ထရူဟာရီကိန်းမုံတိုင်းကြောင့်ဒေသခံမြန်မာတို့အပါအဝင်တခြားဒေသခံတွေဘေးလွတ်ရာကိုပြောင်းရွှေ့နေကြရတယ်လို့ကြီးမားတဲ့မုံတိုင်းဘေးအန္တရာယ်ကိုကာကွယ်နိုင်ဖို့ကိုလည်းလူအများအပြားကြိုတင်ပြင်ဆင်နေကြပါတယ်လက်ရှိအခြေအနေမှာတော့ဖလော်ရီဒါပြည်နယ်တစ်ခုလုံးကိုအရေးပေါ်အခြေအနေဖြစ်နေသမ္မတအိုဘားမားကိုယ်တိုင်မနေ့ကကြေညာလိုက်ပြီးတော့အရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့တွေကိုလည်းအသင့်တက်လှမ်းထားပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ပြောပြပေးပါရှင
်ဆယ်နှစ်အတွင်းအဆိုးရွားဆုံးဖြစ်တဲ့မက်ထရူဟာရီကိန်းမုန်တိုင်းဘေးအန္တရာယ်နဲ့ပတ်သက်လို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုအသင့်ပြင်ထားကြောင်းသမ္မတအိုဘားမားကမနေ့ကအင်ဖြူတော်မှာကျင်းပတဲ့ Federal အရေးပေါ်စီမံခန့်ခွဲရေးအဖွဲ့နဲ့အစည်းအဝေးပြီးမှကြေညာခဲ့ပါတယ်လေပြင်းအားတနအီကိုမိုင်140နီးပါးရှိမယ်လို့အမေရိကန်မိုးလေဝသပညာရှင်တွေကခန့်မှန်းထားတဲ့အတွက်မုန်တိုင်းဓာတ်ရိုက်ကြရောက်မဲ့နေရာပဲဖြစ်ဖြစ်အနီးအနားဒေသတွေကပဲဖြစ်ဖြစ်ဘေးလွတ်ရာကိုပြောင်းရွှေ့ဖို့မုန်တိုင်းမလာခင်မနေ့မနက်ပိုင်းအချိန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြည်내အုပ်ချုပ်ရေးမှူး Rick Scott ကလည်းအလေးအနက်သတိပေးပြောဆိုထားပါတယ်။ Atlantic သမုဒ္ဒရာကဘဟားမားကျွန်းစုကိုမနေ့ကဖျက်ဆီးတိုက်ခိုက်လာတဲ့ Matthew Hurricane မုန်တိုင်းဟာအခုအတံမလွင့်ခင်ဒေတာစံတော်ချင်းညနေ6နာရီလောက်မှာဖလော်ရီဒါပြည်နယ်အထက်ပိုင်းကကမ်းခြေတချို့စီကိုဝင်ရောက်လာနေပါဗျ။မုန်တိုင်းတိုက်ရိုက်ထိနိုင်မယ်လို့ခန့်မှန်းထားတဲ့ West Palm ကမ်းခြေဒေတာတဝိုက်မှာဒေတာခံတွေဘေးလွတ်ရာကိုပြောင်းရွှေ့ကြတဲ့အထက်အဲ့ဒီမှာရှိနေတဲ့တီတကူတန်ခဝိဟာရကျောင်းတိုက်ကဥစဉ်နှစ်ပါးလဲပါဝင်ပါဗျ။မိုင်းတရာကျော်ဝေးပြီးကုန်းတွင်ပိုင်းကျတဲ့မြန်မာဖုန်ကြီးကျောင်းတစ်ကျောင်းကိုမုန်တိုင်းမလာခင်မနေ့အစောပိုင်းကတည်းကသူတို့ပြောင်းရွှေ့ခဲ့ကြောင်းကျောင်းတိုင်ဆရာတော်ဦးဆန္ဒသီရိကအခုလို VOE ကိုမိတ်ကြပါတယ
်ဖုန်ဖုန်တို့နေတာကတော့ West Palm Beach ဆိုတဲ့မြို့မှာနေတာအဲ့ဒီဘက်ကနေပြီးတော့အထက်ပိုင်းကိုပေါ့လေအော်မဲဖုန်တို့ဘာလို့ပဲအထီအဲ့ဒါသွားအတော်လေးကိုပြင်းပြင်းထန်ထန်တိုက်ခတ်မယ်ဆိုတော့ဖုန်တို့အဲ့ဒါနဲ့မနေရတဲ့ကပဲအကုန်လုံးကျောင်းတွေကိုဟိုရီအထက်သားတွေနဲ့အာမှန်တကားတွေလုံအောင်အလက်ပတ်ကရိုက်အဲ့လိုလုပ်ပြီးတော့ဘောလုံးလိုအပ်တဲ့ပစ္စည်းလေးတွေထုတ်ပို့ထည့်ပြီးတော့ဘောလုံးအခုမနေ့ကင်စောစောပဲထွက်လာခဲ့လိုက်တယ်လိတ်လန်းဆိုတဲ့မြို့ကိုဘောလုံးလာတယ်ပေါ့လိတ်လန်းဆိုတဲ့မြို့ကတော့ဒီဟိုဟာအော်လန်ဒိုရဲ့နောက်ဖက်နားမှာပေါ့သူကအတွင်းပိုင်းကျတဲ့အခါကျတော့သူကနည်းနည်းသက်သာမယ်ပေါ့နော်ဒီမှာ
West Palm Beach မြို့နဲ့မိုင်20ကျော်အဝေးမှာရှိနေတဲ့Royal Palm Beach ရပ်ကွက်မှာနေထိုင်တဲ့အဆိုတော်မေမြတ်နုခင်ကတော့သူ့ခင်မွန်းတဲ့နဲ့အတူနေအိမ်မှာမုန်တိုင်းတံကိုကာကွယ်နိုင်အောင်ပြင်ဆင်ထားတဲ့နောက်ဆုံးအခြေအနေကိုအခုလို VOE ကိုပြောပါရစေ
။မုန်တိုင်းအနေနဲ့တချို့အိမ်တွေကမမရဲ Hurricane Shelter တွေကသူကရှိပြီးသားတွေအများတယ်။တချို့ကကြတော့မရှိဘူး။မရှိပေမဲ့ဘာလို့မရှိတဲ့အိမ်တွေဆိုမြန်မာလူတို့အိမ်ဆိုမရှိဘူးပေါ့နော်။မရှိဘူးမရှိတော့ဘာလို့ရလဲဆိုတော့အဲ Home Depot လို့ Lowe's တို့အဲ့လိုမျိုး story တွေကိုပေါ်ပြီးတော့အဲ hurricane shelter တွေဝယ်ရတယ် hurricane shelter မရှိလို့ရှိရင်သုံးသပ်သားများအကြီးကြီးတွေရှိတယ်အဲ့ဒီတွေဝယ်ပြီးတော့အဲ concrete တွေကိုဖောက်ပြီးတော့ဓာတ်ရဲ brick block တွေကိုသူသူပြဘာလို့ brick block ကိုကားလဲဆိုတော့လေကအရန်တိုက်တဲ့အခါကျလို့ရှိရင်ဘေးနားမှာရှိနေတဲ့ပစ္စည်းအကြိယာတွေဝတ္ထုတွေကကိုယ့်ရဲ့မှန်လာရရင်မှန်ကွဲပြီးတော့ဟိုပေါ့နော်အိမ်ထဲကပစ္စည်းတွေထိခိုက်မှာရောလူထိခိုက်မှာအတွက်ပေါ့အဲကြောင့်လို့ကားကြတယ်မမရဲ့အခုလောလောဆယ်တော့ညီမလေးမျိုးသားကတော့ဒီ safety zone လို့ခေါ်တယ်ပေါ့နော်ဒီဒီထဲမှာနေရဲ
Florida ပြည်နယ်တောင်ပိုင်းကျတဲ့ Miami မြို့မှာနေထိုင်တဲ့ sushi လုပ်ငန်းရှင် Mahan စုရင်ကလည်းသူတို့မြို့ရဲ့နောက်ဆုံးခြေနေတွေကိုအခုလိုပြောပြပါဗျ။အ
ကုန်လုံးကတော့သူတို့ဒီအခုဆိုင်လုပ်တဲ့ sushi သမားတွေဆိုရင်တော့ဆိုင်တွေကအခုဆိုင်တွေဒီဘက်မှာရှိတဲ့ market တွေပေါ့ grocery market တွေကတော့နှစ်နာရီတည်းကပိတ်ကုန်ပြီးတော့မှာ။တခြားအပြင် restaurant တို့တခြားဟိုပေါ့ဒီအပြင်ကဒီဆိုင်လေးမောတွေကတော့ဒီနေ့လုံးဝပိတ်တယ်မှာအเจ้าနေကတော့ဒီနေ့တည်းကစပိတ်လိုက်ပြီးတော့အเจ้าနေကတော့မနေ့ကနေ့တနင်္လာလောက်ဆိုရင်ကလေးတွေပြန်လွတ်လိုက်ပြီလေဒီပဲသူတို့ဒီဘက်တွေရောပေါ့အခုဒီဒီ Thursday or Friday ရောအเจ้าနေရဲ့ခလုံးအเจ้าနေအကုန်လုံးပိတ်ပါတယ
်မက်ထရူဟာရီကိန်းမုန်တိုင်းဟာဒေသစံတော်ချိန်ညပိုင်းမှာပိုပြီးဆိုးလာမယ့်အခြေအနေရှိနေတယ်လို့ National Hurricane Center ကကြေညာထားပါတယ်အနီးအနားပြည်နယ်တွေဖြစ်တဲ့ Georgia, South Carolina, မြောက် Carolina ပြည်နယ်တွေကိုလည်းမုန်တိုင်းတံရိုက်ခတ်နိုင်တယ်လို့ခန့်မှန်းထားပါတယ်ရှင
်။ American ပြည်ထောင်စု Florida ဘက်ကမုန်တိုင်းအခြေအနေမဲ့ရင်ချင်းနိုင်ဆက်သွယ်မေးမြန်းခဲ့တာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့တောက်ကြနေမနက်ခင်းနိုင်ထုတ်လွှင့်ပေးနေကြအပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA American တန်ကနေ2016ခုနှစ်အောက်တိုဘာလ9ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့တောက်ကြနေမနက်ခင်းတိုင်းနားဆင်နေကြ EDN အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရဖို့ရှိသလိုကျန်းမာရေးခန္ဓာနောက်တိုင်းရင်းသတင်းလွှာအစီအစဉ်မှာဆိုရင်တော့
အစ်စ်ဆိုတာဘယ်စီမောက်ကောင်းပါဘူးနော်စစ်ဖြစ်ရင်တကယ်နဲ့နာတာကသူတို့ဗီဒီယိုတွေပဲအဲ့တော့ဒီဖက်စလုံးမှာတိမ်ပေါင်မှုကိုရှော့ချမှတကယ်ကိုနိုင်ငံရင်းတဲ့နဲ့ဖြည့်ရှင်းမှတာ
တိုင်းရင်သတင်းလွှာအစီအစဉ်မှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့ဒီအပတ်စဉ်ခဏတွေတဲ့ကဒေါ်လာလာတန်အစီအစဉ်ပို့ချပေးနေတဲ့ American 3 India English စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
ဒီနေ့မြတ်တွေ့အင်ပြမင်း EDM အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက beating beating ကရိုက်တာနှက်တာ a-d-e-a-d dead theta h-o-r-s-e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်တီသဲသဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျောလင့်ချဲကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာ။အချီနီးပါ။သူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးကြီးမရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ?
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါန်စီစဉ်တင်ဆက်ခဲ့တဲ့ American Indian 3 English စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့ကျမ်းမာရေးခန္ဓာမှာတော့ဒေါသထိန်းချုပ်ခြင်းနဲ့စိတ်ရောဂါအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာနှီးစက်သူအချင်းချင်းပြဿနာဖြစ်ရမှာဒေါသကိုမချုပ်ထီးနိုင်ပဲအလွန်အကျွံတက်ဖြတ်ဖြစ်ရှင်းလာရတဲ့အကြောင်းရင်းတွေထဲမှာတဦးချင်းစိတ်ရောဂါဖြစ်နေတာလည်းပါတယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဘလို့စိတ်ရောဂါတွေကြောင့်ပါလဲဒီစိတ်ရောဂါကိုဘလို့ဖြစ်ရှင်းပြီးတော့ဘလို့ဝန်ဆောင်မှုတွေပေးသင့်ပါသလဲဒီအကြောင်းကိုဩစတေးလျအခြေစိုက်စိတ်ကျန်းမာရေးအထူးကုသမားတော်ကြီးဒေါက်တာရေမွန်တင့်ဝေမြန်မာပြည်မှာစိတ်ပညာညီလာခံလာတက်နေတုန်းကိုဝင်းမင်းကမေးမြန်းတင်ပြထားတာနားဆင်ပါရှင်
โอเคดร.รีบอนติ่งเว่ครับเราတို့မြန်မာနိုင်ငံမှာမကြာခင်ကဒီနှီးဆက်သူတွေကြားထဲမှာအချင်းချင်းပေါ့เนาะဒီဒေါသမချုပ်တီးနိုင်ပဲနဲ့အကြံပတန်းဖြစ်ရှင်တာတွေရှိလာတာကိုရှော့ချနိုင်ဖို့ဆွေးနွေးရမှာပြီးခဲ့တဲ့ပတ်တုန်းကတော့ဆရာရေနှစ်ဖက်စိတ်ဖြစ်စီမှုအကြောင်းကိုအဓိကထားပြီးဆွေးနွေးပြခဲ့ကြပါတယ်အဲ့တော့ဒီတစ်ပတ်မှာဆရာရေဒီတဦးချင်းရဲ့ဒီစိတ်ပိုင်းဆိုင်ရာပြဿနာတွေအကြောင်းကိုလည်းဆက်ပြီးတော့ဆွေးနွေးကြအောင်ဆရာ
တဦးချင်းတဦးချင်းနေလည်းပဲစိတ်သက်ကြတဲ့ယောဂါကြီးဖြစ်တဲ့သူတွေ
့တချို့ဆိုလို့ရှိရင်လည်းဒီစိတ်အားနေတဲ့ယောဂဟိုယောဂအဖြစ်နဲ့ဖြစ်တဲ့တွေကသူက impossible ဖြစ်တတ်ပါလေသူကပြစ်ပြီးတော့မိမိကိုယ်ကိုမိမိတခါလေးနှိမ့်ချပြီးတော့စိတ်ဓာတ်ကြီးကျပြီးတော့နော် hopeless ဖြစ်တယ်အဲ့လိုခံစားရတာဒါယောဂပါပဲအဲ့ယောဂကိုကျွန်တော်တို့ကဟိုကုသလို့ရအပြောင်းကုသရပါတယ်အဲ့ယောဂဖြစ်တဲ့အချိန်အခါမှာစိတ်ဓာတ်ယောဂဖြစ်တဲ့အခါမှာမိမိရဲ့စိတ်ရဲ့ဟို impulse ကို control လုပ်ဖို့ခင်ရင်ပေါ်ပါလေနော်အဲ့ဒီမှာလည်းပောက်ခွဲတာတွေဖြစ်တယ်အဲ့တော့တကယ်လို့အဲ့လိုစိတ်ကြရတဲ့ယောဂဖြစ်တယ်ဆိုလို့ရှိရင်ဆယ်ဝစီမရောက်လို့ရှိရင်သူ့ရဲ့ယောက်ျားဖြစ်တဲ့မိန်းမဖြစ်ကမကင်ကြွတာဘူးဆိုလို့ရှိရင်ပို့ပြီးတော့ဆိုပြီးတော့ဖြစ်တယ်ဒီခါလေးကျတော့ကိုယ်မှရှိတဲ့စိတ်တက်ကြတဲ့ယောဂကြောင့်အကြောင်းအရာကိုပြည်တယ်မဖြစ်ရှင်းတယ်အင်ဂျောဆိုပြီးတော့စိတ်ဆိုးရဲ့စိတ်ကအနေထားတွေဖြစ်တာကအပြင်းကိုမထုတ်နိုင်ဘူးဆိုလို့ရှိရင်မိန်းကိုမိန်းကအပြင်းမှာပြန်ဆက်ပြီးတော့မိန်းကိုမိန်းကပြန်နေတဲ့စိတ်တွေဖြစ်တတ်တယ်တချို့ဆိုလို့ရှိရင်အဲ့ဒါကိုဆိုးသွားလို့ရှိရင်ကိုယ့်အကူနဲ့လုံးချမယ်ကိုအပြည့်တော်တော်ထွက်တဲ့သူလည်းအရင်ကိုတော့ပြီးတော့ဟိုထိပါအောင်လုပ်တယ်ကိုပြီးမှရှိတယ်ကိုနဲ့ပတ်သက်တဲ့ဟိုထင်ရတဲ့လူတစ်ယောက်ကိုလည်းသူကပြန်ပြီးတော့လုပ်တယ်မျိုးဆိုတော့ဟိုအနေထားကြီးအဲ့တော့ model suicide တို့အဲ့ဖြစ်တဲ့ဥစ္စာကစိတ်ရောဂါနဲ့လည်းအများကြီးပတ်သက်တဲ့ဟာကြီးရှိပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီတူးချင်းစိတ်သက်ကြတာနဲ့တွဲပြီးဒီနောက်ဆက်တွဲသဘောမျိုးပေါ့နော်ဖြစ်လာတဲ့ပိုဆိုးစီတဲ့ပြဿနာရောရှိသေးလားဆရာကြီ
းအချို့ကျတော့လည်းမိမိမှာယောဂါဖြစ်တာကိုမသိတဲ့အခါကျတော့အထူးသဖြင့်ယောက်ျားကြီးပေါ့လေအဲ့မှာဒီပြာဒီကြောင့်ဆိုပြီးအရက်ပိစာတောက်သုံးတော့ပေါ့အရက်ပိစာဆိုတဲ့နေရာမှာအယ်ကိုဟောတောက်တာရှိတယ်နောက်ပြီးတော့အရက်ထက်မှရှိတဲ့တခြားဆေးတွေပေါ့ဗျာသူရဲ့စိတ်ကိုကြောင်းရဲစေတဲ့ဆေးတွေအဲ့လိုမျိုးရင်ဆက်ဆုပ်ဆေးတွေဆိုလို့ရှိရင်ဗျာ net and vitamin လို့စိတ်ကြွားတဲ့ဆေးတွေเนาะအဲ့ဒါကိုတောက်ပြီးတော့ dilution ဆိုပြီးတော့ psychotic ဆိုတဲ့ဥစ္စာကเนาะသူ့မှာအတိုင်းကြားလာတယ်သူ့မှာသူ့ရဲ့စိတ်ကအယူဆတွေပါလာတယ် dilution ဖြစ်လာတယ်ဖြစ်တဲ့အခါကျတော့သူကတခြားလူပေါ်မှာသူရဲ့ဥမာအင်းအောင်ဆိုလို့ရှိရင်သူအလုပ်အပြီးပေါ်မှာမလာလို့ရစိတ်ဖြစ်လာတာတို့ paranoid ဖြစ်တာတို့ jealousy ဖြစ်တာတို့ဒါယောဂလက္ခဏာပြဖြစ်တဲ့ကိစ္စတွေဖြစ်လာတယ်အဲ့ဒီမှာအဲ့ဒီဟာတွေကိုသူစိဝါတော့တော့ပို့ပို့ဆိုးလာပြီးတော့အဲ့ဒီမှာ problem ဖြစ်စိတ်ကပို့ပြီးတော့ထွာလာပြီးတော့ပို့ပြီးတော့ကျန်တာမီခက်ထလာပြီးတော့မိမိ adjustment ပါလာပြီးအဲ့ဒီမှာဆိုးဖြတ်ဖြစ်ပါလာပြီးတော့ဒီနေ့ချင်းဖြစ်တာမျိုးဖြစ်နေပါတယ်
ဟုတ်ကဲ့ဆရာဒီနေရာမှာဒီတူးချင်းတာဝန်ရှိတာဖြစ်တဲ့အတွက်အစိုးရအနေနဲ့ပေါ့နော်ဥပဒေပိုင်းရောဘလို့မျိုးဒီအထောက်အကူပြုတာတွေလုပ်ပေးနိုင်မှာဆရာ
။အဲကျွန်တော်နိုင်ငံတစ်ခုတည်းမဟုတ်ပါဘူးတခြားနိုင်ငံတွေမှာလည်းအနောက်နိုင်ငံတွေမှာအများကြီးဖြစ်ပါတယ်။အဲ့ဒီနေရာမှာကျတော့ justice system law and order ဆိုပြီးတော့အဲကျွန်တော်ဝင်ပြီးတော့ဒီဟာကိုဖြည့်ရှင်းပေးရတာရှိပါတယ်။အဲ့ဒီမှာကျတော့တခြားနိုင်ငံတွေမှာဆိုလို့ရှိရင်အပြစ်ပေးတာတော့ပေးတာပေါ့ဒီတက်တာတော့ရှိတာပေါ့ဒါပေမဲ့အဲ့ပုဂ္ဂိုလ်ကဘာကြောင့်ဒီအပြစ်ကိုကျူးလွန်တာလဲဆိုတော့ကျေးဇူးပြီးတော့သူ့လေးကိုတင်ပြီးတော့ပြောထောင်ပြီးတော့ rehabilitation လုပ်ပေးတဲ့အနေနဲ့ဆောင်ရွက်ပေးတဲ့စနစ်လည်းရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီဒေါသကိုချုပ်တီးပြီးတော့အကြမ်းမတမ်းမဖြေရှင်းမိအောင်ပေါ့နော်ထိန်းချုပ်တဲ့နေရာမှာဆရာရဲ့ဒီနောက်ထပ်ရောဒီတူးချင်းစိတ်ပိုင်းဆိုင်ရာပြဿနာဖြစ်စေတဲ့အချက်တွေရှိသေးလားဆရာ
နောက်တစ်ခုပြောချင်တာကတော့ဒီ trauma ဆိုတဲ့ဥစ္စာလေလူတွေကဘောရဆိုတာသူကကျန်းတဲ့လူတွေရှိတယ်ပါရတဲ့လူတွေရှိတာပေါ့နော်အဲ့အဲ့ဒီမှာဆိုလို့ရှိရင်ပြီးတော့နောက်ကျောင်းမှာ traumatic experiences ပေါ့လေအကြောင်းမျိုးကြောင့်မိဘတွေကလည်းကြွေးသွားတယ်မြမိဘအမိကြီးကဆုံးရှုံးနေအဲ့အဲ့လိုမျိုးပေါ့လေအဲ့လိုမှကြီးနေတဲ့ခါမှလည်းဘောကကြမ်းတမ်းနေအဲတချို့ဆိုလို့ရှိရင် abuse လုပ်ခါတဲ့လူတွေရှိတယ်နော် abuse ငယ်ရုံးမှာပေါ့လေအဲ့လိုမျိုးရှိတယ်မိဘတွေတပါဝယ်လွန်ပေါ့ပြီးတော့အဲ့လိုကြမ်းတမ်းနေအားဖြင့်ဖက်ချနေတာလူဆန်စားလာတဲ့လူတွေအဲ့လိုတွေကိုလည်းပြန်ပြီးတော့ပြန်ဆောင်ပေးဖို့ကျွန်တော်တို့တွေ့နေတယ်အခြေခံမှာဆိုတော့ဒီမှာလို့ကျွန်တော်ပြဖို့ဆိုရဲဥစ္စာ trauma ဆိုတဲ့ concept ပေါ့လေကောမဆိုရကစိတ်ကြံရရရှိသွားတာအဲ့တော့ဒီနေ့ကလည်းတော့အဖြစ်တော့ခန္ဓာကိုယ်တရားရရှိလို့ကျွန်တော်ဘယ်မှာကျင်လာတယ်နားလေတယ်ကိုကိုယ်တော်လည်းဖြစ်ဖူးရပေါ့လေစိတ်ကြံရရရှိခဲ့တဲ့လူတယောက်ကအနေထားကိုနားလေဖို့ဆိုတော့ဒီလိုသာခက်ပါတယ်အဲ့တော့အဲ့လိုစိတ်ကြံရရှိတဲ့လူတွေကဘလို့သူတို့မှခက်ခဲတဲ့စိတ်ဖြစ်ခြင်းပေါ်တော့တဲ့ခါမှာစိတ်ကိုမထိုင်နိုင်ဘူးသူပောက်ဝဲတတ်တယ်ရှိပါတယ်အဲ့ဒါကကျွန်တော်စိတ်နဲ့ပတ်သက်တဲ့ယောဂတစ်မျိုးပေါ့ဗျာအဲ့ဒါဒီလိုတွေကိုလည်းသူတို့တာမန်ပတ်ဝန်းကျင်မှာနားလည်ပြီးတော့မီဒီယာတွေလည်းအဲ့ဒါကိုပညာပေးပြီးတော့ပေါ့လေဒါမျိုးဖြစ်တဲ့ဆိုရင်ကျောင်းတော်ဝယ်မျိုးဆောင်ရှောက်ပူးပြီးတော့ကုမ္ပဏီတိုင်းနဲ့ service ရှိအောင်ပို့ပေးဖို့ပိုင်းပြီးတော့ပို့ပေးဖို့သူတို့ကျွန်တော်ပြန်ပါလိုက်ခင
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီတူးချင်းမှာဖြစ်လာတဲ့ဒီစိတ်တက်ကြတာနဲ့တခြားဒီစိတ်ပိုင်းဆိုင်ရာပြဿနာတွေပေါ့ဆရာနော်ဘယ်လိုဖြေရှင်းရအောင်လဲဆရာ
ကျွန်တော်စိတ်ပညာဆရာဝန်အနေနဲ့ဒီလိုကိစ္စတွေကိုကျွန်တော်ရှိရောပြီးတော့ညမျိုးရောက်တဲ့ကွာနားလည်ပြီးတော့ identify လုပ်ပြီးတော့ service issue professional help တက်ကူပြီးပို့ပြီးမဆိုတော့ကျက်တာတခုတွေနဲ့ကျွန်တော်ဖြေရှင်းပြီးတော့တော့ကင်းအောင်လည်းကျွန်တော်လုပ်လို့ရပါတယ်အဲနောက်ရှေ့လျှောက်တာမျိုးမဖြစ်အောင်လည်းပဲသင်ကြားပေးလို့ရပါတယ်အ အဲ့မှာကုနာတော်ဆောပြောခဲ့တယ်ရက်ထဲမှာလွယ်လွယ်ကူကူနဲ့သူ access လုပ်ရတဲ့ psychology service တွေရှိဖို့ community service တွေရှိဖို့ဥကြောင့်မှမလာပြီးဒီပါဒီစိတ်ပညာဆိုင်ရာမြေလာကိန်းကတက်တဲ့ချိန်မှာအဲ့ဒီစာရေးတော်အများကြီးစူးလင်းဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီတူးချင်းမှာဖြစ်လာတဲ့ဒီစိတ်တက်ကြတာနဲ့တခြားဒီစိတ်ပိုင်းဆိုင်ရာတဒနာတွေပေါ့ဆရာနော်တခြားရောဒီဘယ်လိုမျိုးဒီဝန်ဆောင်မှုတွေပေါ့နော်လှုပ်ပေးဖို့လိုမလဲဆရာရင
်အဲ့ဒီအပြင်ပြောရမယ်ဆိုဒီလိုတက်တလာဖြစ်တော့မှာပဲဒီတက်တလာဖြစ်ရှင်းပြီးတော့မှာအထုံးကနာကြတာရယ်စိတ်ုံပို့ရတာရယ်အဲ့ဒီကြားထဲမှာကျွန်တော်တို့လူတွေကူကူနဲ့တောင်းကိုဖြစ်ရှင်းပေးတဲ့ပဲအရက်ထဲမှာရှိတဲ့ services တွေကျောင်းတွေမှာလည်းရှိဖို့တို့ပါတယ်အဲ့ဒီထဲမှာလည်း community service ရှိဖို့တော့ပါတယ်။စီးပွားရေးအနေမှာလည်းအဲ့ဒါမျိုးတွေဖြစ်လာလို့ရှိရင်အလွဲတကူတိုင်ပင်တိုင်နဲ့ service ရှိဖို့တော့ပါတယ်။ဒီရှိအဖြစ်ကျွန်တော်တို့အဲ့ဒီဟာတွေကိုပြုဆောင်ပေးမယ်ဆိုရင်ဒါကကာကွယ်နိုင်ဖို့အနေအထားတွေရှိပါတယ်။အူချင်းတယောက်ရှိနေတယ်လည်းပဲဒါမျိုးကဖြစ်တတ်တယ်ဆိုတဲ့ဥစ္စာကိုအတိအများကိုပေးနိုင်ဖို့တကူမီဒီယာလိုဟာမျိုးတွေကနေပြီးတော့ဒါဗီဒီယိုကနေပြီးတော့ပြောပြခြင်းအဖြစ်လူလူကိုအတိအများပေးဖို့တော့ပါတယ
်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ။
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။နောက်ထပ်တင်ဆက်ပေးမယ့်အစီအစဉ်ကတော့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။တိုင်းရင်းဒေသကနောက်ဆုံးရသတင်းတွေကိုနေဆက်ဒေသကတိုင်းရင်းသတင်းတောက်တွေစူးစီးတင်ပြပေးထားတာနားဆင်ပါရှင
်။ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ဘာပြည်သွေးစီညီညွတ်ရေးတမတော် UWSA ကနေမဟာမိတ်ဖြစ်တဲ့မိုင်လာတပ်ဖွဲ့ရဲ့စခန်းကြီး၃ခုကိုသိမ်းပိုက်ခဲ့ပါတယ်။ချမ်းပြည်နယ်မြောက်ပိုင်းမုံကုန်းမြို့နယ်မှာလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ကလေးငယ်၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်အတွင်းထူးဆစ်ဆင်မှုများရပ်တန့်ရေးအတွက်ကချင်ပြည်သူတွေကနေလူထုဆန္ဒထုတ်ဖော်ခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါဝပီသွေးစီညီညွတ်ရေးတက်မတော် UWSA ဟာစစ်တီအင်အား600ကျော်နဲ့အတူတန်ထက်ကာကား5စီးကိုအသုံးပြုပြီးသူတို့ရဲ့မဟာမိတ်ဖြစ်တဲ့မိုင်းလာတပ်ဖွဲ့ရဲ့စခန်းကြီး3ခုကိုတိမ့်ပိုက်လိုက်ပါတယ်ရှမ်းပြည်နယ်ကျိုင်းတုံမြို့နယ်နဲ့မိုင်းလာမြို့နယ်ကြားရှိလွေဆမ်ဆုံတပ်စခန်းလွေကျူဆိုင်တပ်စခန်းနဲ့အထူးဒေသလေးအဝင်ပမ်မတ်ပိုင်းဂိတ်စခန်းကိုစက်တင်ဘာလ28ရက်နေ့ကဝင်းရောက်လာပြီးတိမ့်ပိုက်လိုက်တာပါ။အောက်တိုဘာလ1ရက်နေ့ကဝါတပ်ဖွဲ့ကနေဖမ်းထားတဲ့မိုင်းလာတပ်ဖွဲ့ရဲ့စစ်သည်150ကျော်နဲ့စစ်လက်နက်အသုံးအဆောင်တွေနဲ့အတူပမ်မတ်ပိုင်းဂိတ်စခန်းကိုမိုင်းလာတပ်ဖွဲ့ထံပြန်အပ်လိုက်ပြီးမဲ့ကျန်တဲ့စီရီအတွက်အရေးပါတဲ့လွေဆမ်ဆုံတောင်တပ်စခန်းနဲ့လွေကျူဆိုင်စခန်းတွေကိုတော့ဝါတပ်ဖွဲ့ကတိမ့်ပိုက်ထားဆဲဖြစ်တယ်လို့မိုင်းလာတပ်ဖွဲ့ရဲ့ရှေ့တန်းအရာရှိတဦးကပြောပါတယ်သူတို့ရဲ့အရင်းအနှီးဆုံးမဟာမိတ်တပ်ဖွဲ့တပ်စခန်းကိုဝါတပ်ဖွဲ့ကျူးကျော်တိမ့်ပိုက်တာဟာဝါတပ်ဖွဲ့ရဲ့နိုင်ငံရေးစီးပွားရေးဆိုင်ရာအကြံပေးချက်ကိုမိုင်းလာတပ်ဖွဲ့ကနေဖီဆန်လို့ဖြစ်နိုင်တယ်လို့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကသုံးသပ်ပါတယ
်ရှမ်းပြည်မြောက်ပိုင်းမန်ကုံမြို့နယ်ပူဝမ်ကျေးရွာကိုလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ကလေးငယ်2ဦးထိခိုက်ဒဏ်ရာရပြီးတော့နေ့စဉ်တားရွယ်ကလေးငယ်2ဦးတေဆုံးပြီးကျန်တဲ့1ဦးကိုတော့တရုတ်နိုင်ငံယူနန်ဆေးရုံမှဆေးဝါးကူတောင်းမှုခံယူနေကြရပါတယ်ယူနန်ဆေးရုံရောက်ကလေး2ဦးကိုအောက်တိုဘာလ4ရက်နေ့မှာခွဲစိတ်ကူတနိုင်ခဲ့ပြီးအခြေအနေကိုစောင့်ကြည့်နေဆဲလို့ကချင်လူမှုကူညီရေးအဖွဲ့ခေါင်းဆောင်ဆရာမမယ်ရီတောင်ကပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလ1ရက်နေ့ကမြန်မာတပ်မတော်ကနေမန်ကုံမြို့နယ်ပူဝမ်ကျေးရွာကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဖြစ်ပြီးရွာသားတွေလည်းရရကနေတိမ်းရှောင်နေရတယ်လို့ဆ iam မယ်ရီတောင်ကပြောပါတယ်လက်နဲ့ချင်းနဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်ကလေးငယ်၃ဦးထိခိုက်မှုရတဲ့အပေါ်ဝါနယ်ကြေကွဲရပြီးအထူးပဲစိုးရိမ်မကင်ဖြစ်ရတယ်လို့ကုလတမကကလေးတူငယ်များရံပုံွယ်အဖွဲ့ UNICEF မြန်မာဌာနရုံးကနေကြေညာချက်ထုတ်ပြန်ထားပါတယ်
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာစစ်တပ်ကနေဆွတ်လွတ်ထားတဲ့စကြက်မြေတွေကိုမူလပိုင်ရှင်တွေကိုပြန်မပေးဘဲဌာနဆိုင်ရာတွေကတိစားချငှားရနေတာတွေကိုအရေးယူပေးဖို့လယ်သမားနေရာကျော်ကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အ အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုအော်တိုဘာလ3ရက်နေ့နေ့လယ်ပိုင်းကြောင်ဆွဲဖြူအုပ်စုရောင်စုံနဲ့ရောင်စုံမြောက်စတဲ့ကျေးရွာကကျေးရွာသားတွေကနေတောင်းဆိုခဲ့ကြတာပါကြောက်တော်မြို့နယ်ကြောင်ဆွဲဖြူအုပ်စုနဲ့အနီးနားကျေးရွာတွေကပိုင်ဆိုင်တဲ့စကြက်မြေဧကနေရာကျော်ကို2000ခုနှစ်မှာစစ်တပ်ကတပ်ပိုင်ခြင်းအဖြစ်သိမ်းယူခဲ့ပြီး2013ခုနှစ်မှာပြန်လည်ဆွတ်လွတ်ခဲ့ပေမဲ့လယ်သမားတွေကိုလွှဲပြောင်းမပေးဘဲဌာနဆိုင်ရာတွေကနှစ်စဉ်နှစ်တိုင်းတီးဆားချငှားရမ်းနေတဲ့အတွက်အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့ဥဆောင်သူတူဖြစ်တဲ့ဥတာထွန်းအောင်ကပြောပါတယ
်ကချင်ပြည်နယ်တဝန်းဧရာဝတီမြစ်စုံမြစ်ညာမြစ်ဝမ်းချီဖွေဆော့လော်နဲ့ငော့ချန်းခရာလက်စစ်စီမံကိန်းအလုံးစက်တခုကိုရပ်ဆိုင်ပေးဖို့ဌာနကချင်မျိုးနယ်စုတွေကစက်တင်ဘာ29ရက်နေ့မှာနိုင်ငံတော်တမတထံတောင်းဆိုလိုက်ပါတယ်ရာလက်စစ်စီမံကိန်းမှာပွင့်လင်းမြင်သာမှုရှိတဲ့အပြင်ကြေရခွင့်ပြုလိုက်မယ်ဆိုရင်ဌာနဒေသခံမျိုးနယ်စုတွေရဲ့တရေထုံးတမ်းတွေတရားစာရပြည့်ရင်တော်မဲ့အခြေအနေတွေရှိတယ်လို့ချီဖွေရမည်ရဖဦးလက်ချိတ်လွန်ဆောင်ကပြောပါတယ်ကုမ္ပဏီတွေဟာစီမံကိန်းပြုလုပ်တာနဲ့ရွှေတူးတာတွေတိထုတ်လုပ်ငန်းပြုလုပ်တာတွေလူမှုရေးပြဿနာတွေနဲ့မူရင်းစေဝါရောင်းဝယ်ဖောက်ကားမှုပြဿနာတွေဖြစ်လာနိုင်ခြေရှိတဲ့အတွက်ကန့်ကွက်နေကြတာဖြစ်တယ်လို့သိရပါတယ်စီဆူရလက်ထက်2006ခုနှစ်ကစပြီးရာဝတီမြစ်စုံမြေခမြစ်နဲ့မလီခမြစ်မှာရေကာတာခုနှစ်ခုငော့ချန်းခချောင်းမှာရေကာတာစီမံကိန်း၄ခုတည်ဆောက်ဖို့တရုတ်အစိုးရနဲ့တဘောတူထားခဲ့ရမှာတမနာဦးတင်းစိန်လက်ထက်စီမံကိန်းကိုယာယီရပ်တန့်ခဲ့ပေမဲ့အခုနှစ်မြို့တော်ဒီမိုကရေစီဖွဲ့ချုပ် NLD အစိုးရလက်ထက်မှာတရုတ်နိုင်ငံကစီမံကိန်းပြန်လည်စတင်ဖို့တည်င်းထွက်ပေါ်လာနေပါတယ်
။မွန်ပြည်နယ်အစိုးရကနေမွန်ပြည်သက်ပါတီကိုဒေသအတွင်းမှာဆက်ကြီးတောင်းခံခြင်းမူရစေဖန်စီခြင်းတရားစီရင်ရေးဆိုင်ရာလုပ်ငန်းစဉ်တွေနဲ့စစ်တင်နန်းတွေဖွင့်လှစ်ကာတပ်သားတွေစုဆောင်းခြင်းစတဲ့ကိစ္စရပ်တွေအတွက်ကန့်ကွက်စာပေးပို့ခဲ့ပါတယ်မွန်ပြည်သက်ပါတီဟာစစ်တေတောင်းခံခြင်းမဟုတ်သလိုမူရဲစေဝါတိုက်ဖြတ်ဖန်စီရေးဟာပါတီထိန်းချုပ်နေမည်ဒေသတွေမှာပြဿနာတွေဖြစ်ပေါ်လာရင်ဝင်ရောက်ကူညီဖြေရှင်းပေးတာဟာမွန်ပြည်သက်ပါတီရဲ့လုပ်ငန်းစဉ်တွေထဲကတစ်ခုဖြစ်ကြောင်းပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလာကပြောပါတယ်မွန်ပြည်နယ်အစိုးရကအကြောင်းအမျိုးမျိုးနဲ့ပေးပို့လာတဲ့ကန့်ကွက်စာနဲ့ပတ်သက်ပြီးစက်တင်ဘာလ30ရက်နေ့ကမွန်ပြည်နယ်အစိုးရအဖွဲ့ဝန်ကြီးချုပ်ဦးဆောင်တဲ့အဖွဲ့နဲ့မွန်ပြည်သက်ပါတီကထွေထွေတွင်ရင်မူနိုင်အောင်မင်းဦးဆောင်တဲ့အဖွဲ့တို့မွန်ပြည်နယ်အစိုးရအဖွဲ့ရုံးမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်
။လာမယ့်အောက်တိုဘာလ10ရက်နေ့မှာကျင်းပပြုလုပ်မယ့်ချင်းပြည်နယ်စီပင်တားရေကောက်ပွဲကော်မတီမှာကိုစလေလောင်162ဦးဝင်ရောက်ရှင်ပြန်ကြမယ်လို့သိရပါတယ်။မြို့နယ်ပေါင်း15မြို့နယ်ရှိတဲ့ချင်းပြည်နယ်မှာစီပင်ရေကောက်ပွဲကိုမြို့နယ်73ခုမှာတပြိုင်တည်းကျင်းပမှာဖြစ်ပါတယ်ရေကောက်ပွဲကျင်းပရေအဖွဲ့ရဲ့ထုတ်ပြန်ချက်အရကြီးခါမြို့မှာ71ဦးတွန်းဆာမှာ10ဦးတီးတိမ်မှာ14ဦးဖလန်းမှာ11ဦးဟာခါမြို့နယ်မှာ14ဦးထန်တလာမှာ16ဦးရီကော်ဒါမှာ14ဦးရေစွာမှာ9ဦးမတူပီမှာ73ဦးမြင်းတပ်မှာ15ဦးကံပလက်မှာဦး20နဲ့စမီးမှာ9ဦးပလဲဝမှာ9ဦးစုစုပေါင်း161ဦးစီပင်ရေကောက်ပွဲမှာဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ21ရာစုပင်လုံညီလာခံပြီးတဲ့နောက်ပိုင်းကချင်ပြည်နယ်အတွင်းမှာမြမတက်မတော်နဲ့ KO ကချင်လူလက်ရဲ့တက်မတော်တို့အကြားတိုက်ပွဲတွေဇက်တိုက်ဆူသလိုဖြစ်ပွားလာခဲ့ပါတယ်ကချင်ပြည်နယ်အတွင်းထူးဆန်းစစ်မှုတွေကိုရပ်တန့်ဖို့အတွက်ကချင်ပြည်သူတွေကနေလူထုဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီအကြောင်းကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်
စစ်ပွဲတွေဖြစ်ပြီးဆိုတာနဲ့ဗီဒူတွေကဒုက္ခရောက်ရတဲ့အတွက်နှစ်ဖက်သက်သွေအနေနဲ့နားလည်မှုရယူပြီးတော့ဖြေကျွတ်မှုတွေပြုလုပ်တင်တယ်လို့လူသူဆန္ဒဖော်ထုတ်ပွဲခန္ဓာကိုတက်ရောက်ခဲ့တဲ့မြကြည်နာဒေရခံကိုစွတ်တွယ်အောင်ကခုလိုပြောပါတယ
်စစ်ဆိုတာဘယ်စီမောက်ကောင်းပါဘူးနော်စစ်ဖြစ်ရင်တကယ်နဲ့နာတာကတို့ဗီဒူတွေပဲအဲ့တော့နှစ်ဖက်စလုံးမှာတိမ်ပါမို့ကိုရှော့ချမှတကယ်ကိုနိုင်ငံရေးနဲ့ဖြေရှင်းမှတာတို့ငင်းချမှဖြစ်တဲ့ဆွဲချောင်းဆိုတော့မြင်မိပါတယ
်ဝိုင်းမော်မြို့နယ်ဝါချောင်းဒေသခံမျိုးသမီးတူကလည်းစစ်ပွဲကိုမလိုလားဘူးလို့ဆိုပါတယ
်ဒီစစ်ပွဲဖြစ်တာမကြိုက်လို့ဒီတိုင်းရင်းသားတွေကိုတိုက်ပွဲတွေလို့အမျိုးမျိုးနဲ့ပြစ်ခတ်တော့အဲ့ဒါမကြိုက်ဘူး
မြန်မာနိုင်ငံတိုင်းရင်းသားဒေသအသီးသီးမှာဖြစ်ပွားနေတဲ့လက်နက်ကန်ပြည်ပခါတွေနဲ့လူမှုရေးဆိုးကျိုးပြဿနာတွေဟာညှပ်ဖြင်းတဲ့အုပ်ချုပ်ရေးစနစ်ကနေဖြစ်ပွားလာတယ်လို့လူထုဆန္ဒထုတ်ပေါ်ခြင်းခန္ဓာဖြစ်မြောက်ရေးကော်မတီဝင်တူဖြစ်တဲ့ကိုစတီပင်နော်အောင်ကပြောပါတယ
်တဘောဝဆရာသာသူ့လူတုံးဆွဲခြင်းအကြီးစားစီမံကိန်းကိုအကောင်အထည်ပေါ်ချတာအားလုံးစီးစနစ်ကြတဲ့မဟုတ်သေးဘူးစစ်အောက်ကြောင့်ကျွန်တော်တို့ရဲ့မလူလတ်အပ်တဲ့လက်လက်တက်တဲ့သူသားပြည်ထနာလူမှုရေးစုစုပြည်ထနာဒီနေ့လိုဖြစ်တဲ့မူရေးဆင်းဝါးကအစစစ်ချုပ်ပြည်ထနာ
တဘာဝကောင်းခြင်းပစ္စည်းမှုပြဿနာကြီးမြောက်များစွာဖြစ်လာတာဒါဉာဏ်ချင်းတဲ့အခုသိချုံလို့ဆိုကြောင့်ဖြစ်တယ်ဆိုတာကျွန်တော်တို့ပြည်လာသိရ
ကချင်ဒေသတွင်မြမတောင်မတော်ကနေထိုးစစ်ဆင်မှုကိုရပ်ဆိုင်ဖို့လူသူဆန္ဒထုတ်ဖော်ခြင်းစုတောင်းခြင်းခန္ဓာကိုမြစ်ကြီးနှမ်းမြို့တနိုင်းမြို့နဲ့ရန်ကုန်မြို့တွေမှာလည်းတပြိုင်တည်းကျင်းပခဲ့ကြပါတယ
်။ဆက်ပြီးတော့ကယားပြည်နယ်လွိုက်ကော်မြို့မှာတိုင်းရင်းသားမီဒီယာသတင်းဌာနအများစုပါဝင်တဲ့နိုင်ငံတကာမြန်မာသတင်း BNN အဖွဲ့ဝင်တွေ24ကြိမ်မြောက်အစည်းအဝေးမှာတိုင်းရင်းသားမီဒီယာဖွံ့ဖြိုးတိုးတက်ဖို့အတွက်သတင်းပညာသင်တန်းကျောင်း Journalism School တည်ဆောက်ဖို့အတွက်သဘောတူညီမှုရရှိခဲ့ကြပါတယ်။ဒီကြောင်းကိုတော့ဆိုင်းမင်းကနေစူးစီးထားပါတယ်ရှင
်။စက်တင်ဘာ29ရက်နေ့ကနေ29ရက်နေ့ထိ3ရက်တာကျင်းပခဲ့တဲ့နိုင်ငံတကာမြန်မာတင်ပြနိုင်အစည်းအဝေးကနေတိုင်းရင်းသားမီဒီယာကြောင်းဖွင့်ဖို့သဘောတူညီခဲ့တာပါ။လက်တွေ့အကောင်အထည်ဖော်နိုင်ဖို့အတွက်နိုင်ငံတကာမြန်မာတင် PNI ရဲ့ပုတ်အဖွဲ့ဝင်တက်လည်းဖြစ်မွန်တင်အေဂျင်စီအက်ဒီတာချုပ်လည်းဖြစ်တဲ့နိုင်ငံဆော့မွန်ကခုလိုပြောပါတယ်
။အဓိကတော့ဒီတိုင်းရင်းသားတင်နှောင်းများရဲ့အကြောင်းပေါ့နော်။ဒီ Journalism School ကြတော့ဒီတိုင်းရင်းသားဒေတာတနေရရမှာကျွန်တော်တို့ခြေစိုက်မှာဖြစ်
ဒီမိုကရေစီအရေးတိုင်းရင်းသားတန်းတူရေးမှဒီမီဒီယာလမ်းမပေါ်တို့ဦးတည်လျှောက်လန်းစဉ်စီးပွားရေးမီဒီယာစနစ်အဖြစ်ဦးတည်ရေးစတာတွေအပါအဝင်တိုင်းရင်းသားမီဒီယာကြောင်းတည်ဆောက်ဖို့ပါတဘောတူညီခဲ့တာပါကြောင်းဖွင့်ဖို့ဆိုတာတမန်ကရှန်ကမဟုတ်ပဲပြည်သူတွေအားကိုးရတဲ့မီဒီယာကြောင်းဖြစ်ဖို့လိုတယ်လို့ဟင်းတာတည်င်းဌာနအက်ဒီတာချုပ်နိုင်အောင်ကော်ရော့ကပြောပါတယ်
တမန်ကရှန်ကကြောင်းလူမျိုးလည်းမဖြစ်စေချင်ဘူး institution တစ်ခုပေါ့နော်ဒီ channelism ပညာရပ်နဲ့ပတ်သက်လို့ဒီနေရာပေးစွမ်းနိုင်မယ်ဆိုတော့ပြည်သူကအဲ့လိုမျိုးယုံကြည်ချက်ရှိအောင်လုပ်ပေးနိုင်တဲ့အကြောင်းဖြစ်စေချင်
လက်ရှိတွားနေတဲ့အနေအထားအရတိုင်းရင်းသားမီဒီယာကြောင်းဖွင့်ဖို့ထက်တိုင်းရင်းသားမီဒီယာစင်တာဖွင့်ရင်ပိုပြီးတင့်လျော်တယ်လို့ကရီနီပြည်နယ်အခြေစိုက်ကန္တာရရီတိုင်းတင်းကြာနယ်ရဲ့စီမံခန့်ခွဲရေးအက်ဒီတာမှတ်ကရားထဲကပြောပါတယ်
ကျောင်းထက်စင်တန်လိုမျိုးဖြစ်စီချင်းနဲ့စင်တန်လို့ပြောလိုက်ရင်အဲစင်တန်အောက်မှာကျောင်းလုပ်လို့ရမယ်စာချစ်တိုင်တွေလုပ်လို့ရမယ်ထရိနီတွေလုပ်လို့ရမယ်ဆရာဖြည့်တင်တဲ့ကျောင်းတွေလုပ်လို့ရမယ
်နိုင်ငံတကာမြန်မာတည်င်းပြည်နယ်ဖွဲ့ဝင်ဟာတိုင်းရင်းသားတည်င်းဌာနအများစုတွေဖြစ်ကြတဲ့တည်င်းဌာန73ဖွဲ့ပါဝင်ဖွဲ့စည်းထားပါတယ်
အခုဆက်ပြီးတည်င်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ဟာစစ်တီအင်အား600ကျော်နဲ့၎င်းတို့ရဲ့မဟာမိတ်ဖြစ်တဲ့မိုင်းလာတပ်ဖွဲ့ရဲ့စခန်းကြီး3ခုကိုသိမ်းပိုက်ခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ဒေသကတိုင်းရင်းသတင်းတော့တွေစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။လာမယ့်စနေညတဲ့လေးလိုက်အစီအစဉ်မှာဘာအကြောင်းအရာတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ကြရအောင်ပါ။
အဲ့ဒီအစိုးရတက်တက်လာပြီးတဲ့နောက်ပိုင်းမှာအခုကြုံရတဲ့မြန်မာငွေတန်ဖိုးကျဆင်းမှုငွေကြေးဖောင်းပွားမှုတွေဖြစ်လာတာကြောင့်စီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ဆွေးမကင်းပြောဆိုသံတွေဝေဖန်သံတွေကြားလာပါတယ်။အစိုးရတက်ရဲ့စီးပွားရေးမူဝါဒနဲ့အစိုးရတက်လက်ထက်စီးပွားရေးဖွံ့ဖြိုးမှုအခြေအနေတွေနဲ့ပတ်သက်ပြီးလာမယ့်စနေညပိုင်းဒိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးသွားကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။ VOA ကဒိုင်းအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဒိုက်ရိုက်ခေါ်ယူနိုင်မှာဖြစ်ပါတယ်။ဒါမှမဟုတ်ကိုဆွနေလူတဲ့အကြောင်းအရာမိမြလူတာတွေကိုကြိုတင်ရေးသားပြပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကတဆင့်လည်းရေးသားပြပို့နိုင်ပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွနေမိမြလူတဲ့သွားရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
လာမယ့်စနေညတဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွနေကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါသေးရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သောရရှင်များခင်ဗျာ။အမေရိကန်ပြည်ထောင်စုဟာ IS Islamic စစ်သည်ရွာတွေလက်အောက်ကျရောက်နေတဲ့မူဆိုးမျိုးပြန်လည်လွတ်မြောက်ရေးအတွက်စစ်ရေးအရဆောင်ရွက်ဖို့ပြင်ဆင်နေတဲ့ကာလအပအဝင်အီရတ်နိုင်ငံမှာစိုးစိုးရွားရွားလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေအတွက်ဒေါ်လာ181သန်းကျော်ထပ်တိုးအကူအညီတွေပံ့ပိုးပေးရလိုက်ပါတယ်။အခုလိုထပ်တိုးအကူအညီပေးရမယ်ဆိုတာကိုအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလန်ကင်ကစက်တင်ဘာလ14ရက်နေ့မှာကြေညာခဲ့တာဖြစ်ပြီးဒါဟာ2014ဘန်ဒါနှစ်နောက်ပိုင်းအီရတ်နိုင်ငံအတွက်လူသားချင်းစာနာမှုအထောက်အကူပေးရခဲ့တာအမေရိကန်ဒေါ်လာတန်ပေါင်း1100နီးပါးရှိပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ခတ်ဒစ်စတန် data science asuya ne iya asuya dwe lu da jin sanamu sanya akhet khe de ko kan dwe phie shin nai ye dwe iraq pi du re ni ne lu at ni de chain nai ma akuni pe bo set let pi do sait pai phyat tha ba de kula tamaka ye cho tin khaman twa chet tha je ya sit sin ye kala twin mu so myo ne ani pa win jin data twai ma lu bang ta tan jo o me aim me phit phwe shi pi so ya de achi ni ne chong twe ja me lu ye ha ta nai ngan long lu ye de Tongbong the Bong Yidwe Pide, Sedan Lao Si Melu, Kaman Taga, IS Islamist Sedujari Jao, Iranenganda, Tongdatama, Tongdaha, Ko Tambi Dima, Sibishao, Twebi Nijavare. Nanganagane, Soya Mahote, Ludajin Sanamu, Taku Bu, Puezide Dwe, Tatu Piade, Taubaniha, American Pironzuka, Iranenga, Pripaka, Pinide, Didarima, Ome, Ame, Pinija, Dude Dwe, Kunibo, Say Sompia Tarago, Taman Piro, Piatalida, Pipare. Taman Pia Lady at Taupani Rema Musomio, Lumia Ye, Jubamu Kala Dwin, Ome, Ame, Ida Nangandari Dwe, Sana Ye Karine, Chigan Luate, Ateke Piside, Pawemare, Muida Kunide Ule, Mashima Pie, Luate, Ye, Mela Sumpimu, Yoga Bea, Mapibuang, Kagoye Sare, Lunganima, Tonsuema, Pipare, American Piranzuye, Muji, Taupangu, Jordan, Lebanon, Syriane, Turki Nanganima Yoshinide, Ida Nanganda, Kamanji, Natain don't know dre, Nitanzia, Akagwe, Nguidane, the Chaluade, Kunidi, Penide, Kula Tamega, Doka de Mia Sayam, Hamini Yone, the Cha Agency de Gule, Biama Pipare. Let's see Iraninga and Trima Piloni de Sissinidi, Twin, Islamist Situjari Jao, O in Sunqua, Trapi Nija Duri Etre, Pinaye, Lumuye, Nitaye Dre, Nguida Kunidine, Kagwe, Mupi Dre, Sanji Lila Yidima, Atompima Pipare. Agulo, Tato, Taupani, people, Jinaja, Topjang, Gabi, and Nabai, the Cha Akuni, Penny, the Lucian Negule, Iraning and Arine, the Cha Kaba and Nama, Yetio Nija, Dure, Selepido, Kuni Jabu, American Pironzuga, Ape Taito Nijamaknia.
American Soya, the Borani, Aboki, Tim Jalu, Divari.
အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး Season name Jagi is on the Domaba, a Kujani did a chimaro, drain change of go, men and a changa to let Jinya Biva machine.
Hitty Nangama Inga Nigga, Matthew Hurricane Monai, we out a cabby and now buying sharp wig as a year ago, sell a loose on it and ya. Hurricane Monai now, they sold a year to a ha, near Chausay, Tishi Dwabi, Lu Hitty, Soyaga Jinya Gavari, the chain name of a American Dumber, Barack Obama Gale, Florida, Pine, Georgia, Pine, Rene, at two. Airbian Monine Piatwaya Landau Machine, South Carolina Pine, a shit down my Yebo Chino, Jada Rin, and now my Topian Jinya Gavare, Dijinya Jajau, South Carolina Pine, and Nene, Harry Gainjau, Piasi Murigani, Pian, the land to Lazaye, Tauku Piacebo, Baho, so young we go, don't swag when Yama Piapare, let's you met you Harry Gain Monine Ha. Bahama go, we out like a nebiro. American Piransu, Gayuran Binary, Pieta, Florida Binel, Bermazo, we out like a mapipi, Georgia, Ga, Dutia Piama Pipiro, B in South Carolina Rogo, we out like a la Ninja Shira Piapare. Syria Nangama, Didrimba, Sobanga, Mohammed Dapuri, Lejang Daka Murijang, Al Qaeda Apoye, Tinshare, Gangzang, Abu El Fayed El Masri, Tesson Dabi Pieta Jang, American Pentagon Sitana Joga, a deep July Bare. Tanila Nega, it lit Munama, American Ria, Lejang Takai Mugani, Tesondora, Pietang, Penangum Biokuya Poku, Peter Koka, Jada Riniga Piovare, Tabi, El Masriya, Tesomuha, El Qaeda Apoye, Tate by Usa Mugu, Chiche, Tigai Dwazi, Lu, Truye, Pipama, Takaibo, Janzi, Nai Swangule, Piazi, Lu, Piovare, El Masriha, Tesondavi, Piete, El Qaeda, Gangzang Hong, Iman El Zawariye, Yongji Ataya, Dudu Ule Piapare.
သတင်းချင်းချုပ်ကိုမန်နနာချန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရေမှုကမတ်အင်ဂျင်နီယာဖြစ်ပြီးစပိုင်းဆိုင်ရာတမ်းဖတ်အင်ဂျင်နီယာကတော့ဒေးဗ်မက်နက်ဖြစ်ပါတယ်ကျွန်မကဆုမမဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ညနေဒီမနက်ခင်းအစီအစဉ်တွေကိုတော့လိုင်းတို့မီတာ16 19နဲ့လိုင်းတို့မီတာ
150ရိုးကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။VOA ကိုနားတော်တာဆင်
This program has come to you from the Voice of America, Washington.